Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်နေ့ရော်ဒီဝေးအမေရိကန်တန်ကနေ2020နိုဗెంబర్ လ14ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00နာရီကနေ9:00နာရီထိလိုင်းလုံးမီတာ40လေးစင်နဲ့50တက်လိုင်းလုံးမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ အမေရိကန်ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ဟာအရီဇိုနာပြည်နယ်မှာလည်းမဲအသာစီးရနေကြောင်းနဲ့အခုလိုသာစီးရနေတဲ့ဆိုတော့ကိုသမ္မတဒေါ်နယ်ထရမ့်ကလက်မခံကြောင်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။အရီဇိုနာပြည်နယ်မှာမဲအလုံးရဲ့69ရာခိုင်နှုန်းရေးတွက်ပြီးစီးပြီဖြစ်ပြီးဂျိုးဘိုင်ဒန်ကသမ္မတထရမ့်နဲ့မဲတောင်းတထောင်လောက်တာနေတာတွေ့ရတယ်လို့ Times, CNN, NBC နဲ့ Washington Post သတင်းစာကြီးတွေပါဝင်သတင်းတွေမှာဖော်ပြနေတာဖြစ်ပါတယ် Fox နဲ့ AP သတင်းဌာနတို့ကတော့ပြီးခဲ့တဲ့သတင်းပတ်ကလေးကအဲ့ဒီမှာ Joe Biden နိုင်မှာဖြစ်ကြောင်းပြောနေတာပါ Arizona ပြည်နယ်မှာအနိုင်ရရင် Joe Biden ဟာကိုယ်စားလှယ်မဲ290ရမှာဖြစ်ပါတယ်သမရာဖြစ် January 20ရက်နေ့မှာကျန်းသက်စာကျင်းစုနိုင်မှုအတွက်လိုအပ်တဲ့ကိုယ်စားလှယ်မဲ290ကို Mr. Biden ကရထားပြီးသားဖြစ်ပါတယ်။သမရာ Trump ကတော့ရွေးကောက်ပွဲမှာမဲမတမမှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့အထောက်အထားတေချာမပြဘဲပြောကြားခဲ့ပါတယ်။ဒါပေမဲ့သမရာ Trump 2018ခုနှစ်မှာတည်ဆောက်ခဲ့တဲ့ဗဟိုစုအရဲ့ Cyber လုံခြုံရေးနဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာ CIS ဌာနကကျူတပရင်းနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ November 3ရက်ရွေးကောက်ပွဲဟာ American သမိုင်းမှာလုံခြုံစိတ်ချမှုအရှိဆုံးရွေးကောက်ပွဲဖြစ်နေဖော်ပြပါတယ်။ December 14ရက်နေ့မှာသမ္မတအစ်စ်ကိုသမ္မတရွေးချယ်ရေးအဖွဲ့ကတရားဝင်ရွေးချယ်တင်မြှောက်ရမှာဖြစ်တဲ့အတွက်မဲမပြတ်သေးတဲ့ပြည်နယ်တွေအနေနဲ့ December 10ရက်နောက်ဆုံးထားပြီးမဲရေးတွက်ပေးရမှာဖြစ်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာဥရောပနဲ့အရှေ့လယ်ပိုင်းဒေသနိုင်ငံ9နိုင်ငံကိုတောင်းရောက်မယ်ဆဲကြခီးစင်ကိုတောက်ကြနေမှာစတင်ပါတယ်။ဒီခီးစင်မှာကျန်းဖက်ဝါတာတိုက်ဖြစ်ရင်းနဲ့ဘာသာရေးလှုပ်လှခွင့်ဆိုင်ရာတွေကိုဦးစားပေးပြီးဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့ဂျိုးဘိုင်ဒန်ကိုချိုးဆိုဂုဏ်ပြုတဲ့နိုင်ငံအများပြားကခေါင်းဆောင်တွေထဲမှာအခုဝင်ကြီးပွန်ပီယိုတောင်းမဲ့နိုင်ငံတွေကခေါင်းဆောင်တွေလည်းပါဝင်ပါတယ်။ဝင်ကြီးပွန်ပီယိုဟာပြင်သစ်နိုင်ငံပါရမီကိုပထမဆုံးတွေ့ရောက်မှာဖြစ်ပြီးစီးပွားရေးနဲ့လုံခြုံရေးပြင်အကျန်းဖက်ဝါတာဆွေးတိုက်ဖြစ်ရင်းနဲ့ကဘာလုံးဆိုင်ရာချင်းချမ်းမှုတွေနဲ့ပတ်သက်ပြီးပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တခြားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီခီးစင်မှာဒုတိယတောရောက်မှာတူရကီနိုင်ငံအစ္စတန်ဘူးမြို့ဖြစ်ပြီးအဲ့ဒီမှာအရှေ့ပိုင်းအော်သိုဒေါက်စ်ခရစ်ယာန်ဘုရားကျောင်းကဖုန်းတော်ကြီးဘာသလိုမျိုးနဲ့တွေ့ဆုံပြီးကဘာတလွှားဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ရဲ့ရည်ရည်ချက်ကိုညှင့်တင်ဖို့နဲ့ဒေတာရင်းကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။အခုခီးစင်တွင်ဝန်ကြီးပွန်ပီယိုဟာဂျော်ဂျီယာနိုင်ငံအပြင်အစ္စရေးကိုလည်းတောရောက်မှာဖြစ်ပြီးမကြသေးခင်ကမှချုပ်ဆွေခဲ့တဲ့အိဗရာဟံသဘောတူစာချုပ်နဲ့ပတ်သက်ပြီးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးနဲ့ဆွေးနွေးမှာဖြစ်ပါတယ်။ဒါ့အပြင် UAE မှာအင်ရှင်မင်းသားမိုဟာမက်ဘင်ဇိုင်ဒ်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာတွေကိုတွေ့ဆုံဆွေးနွေးဖို့ရှိတဲ့အပြင်ကာတာခေါင်းဆောင်နဲ့ရောဆော်ရီအာရေဗျနိုင်ငံမှာတော့အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်တို့နဲ့ပါတွေ့ဆုံဖို့စီစဉ်ထားတာဖြစ်ပါတယ်။ COVID-19 ကာယောဂါအတွက်ကာဝန်ဆေးထုတ်ဖို့ကြိုးစားမှုတွေအနှင်းအမြန်တိုးတက်မှုရှိလာတဲ့အတွက်ဂုံပြူချီးကျူးကြောင်းနဲ့ဒီကာဝယ်ဆေးကိုကမ္ဘာနိုင်ငံအလုံးကသုံးဆွဲနိုင်အောင်လုပ်ရမှာဖြစ်ကြောင်း WHO နှစ်ပတ်လည်ညီလာခံနောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေ့မှာ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ
် This is no doubt that a vaccine will be
ဒီသတင်းပတ်ထဲမှာ COVID-19 ကာဝယ်ဆေးအတွက်လူတွေမှာစမ်းသပ်မှုကနဦးရလတ်တွေထွက်လာတာကိုအားပေးချိုးဆိုကြောင်းနဲ့ဒီကာဝယ်ဆေးဟာကာယောဂါထိန်းချုပ်ရေးအတွက်အထူးအရေးပါတဲ့လက်နက်တစ်ခုဆိုတာတန်လျက်ဖြစ်စရာမလိုဘူးလို့ပြောထားတာပါနယူးယောက်ချစ်ဆိုင် American ဆေးကုမ္ပဏီ Pfizer နဲ့ Germany က BioNTech တို့ပူးတွဲဆန်းသတ်နေတဲ့ COVID-19 ကာဝယ်ဆေးဟာဆန်းသတ်မှုနောက်ဆုံးအဆင့်ဖြစ်တဲ့ Stage 3မှာလူပေါင်း 4,000 ကျော်နဲ့ဆန်းသတ်ရမှာရာနှုန်း 90% ထိရောက်မှုရှိတာတွေ့ရတယ်လို့တနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။ဒီရောဂါတရုတ်နိုင်ငံမှာစတင်ခဲ့ခြင်းကစပြီးတစ်နှစ်တောင်မပြည့်သေးခင်မှာအခုလိုကာဝယ်ဆေးထုတ်နိုင်တဲ့အနေအထားလည်းဖြစ်ပါတယ်။ဒီကာယောဂါအခုကမ္ဘာတစ်လောက်လူပေါင်း 1.3 သန်းနီးပါးသေဆုံးစေတယ်လို့ကူဆက်သူကလည်း 52.9 သန်းကျော်နေပြီဖြစ်ပါတယ်။အာမေးနီးယားဝန်ကြီးချုပ်နီကိုပါရှင်ယန်ကအဇာဘိုင်ဂျန်နဲ့ရုရှားတို့နဲ့ပြစ်ခတ်ရစဲသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့နောက်မှာဗိုလ်တပူးနေကအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့နာဂါနိုကာရာဘက်ဒေသမှာရှိတဲ့အာမေးနီးယားတွေအစုလိုက်အပြုံလိုက်ဖက်ပြေးတင်းရှောင်နေကြပါတယ်။ တရင်6ပတ်ကြာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဒီဒေသအတွက်တနင်္လာနေ့မှာကြီးညာချက်ထုတ်ပြန်ခဲ့တဲ့နောက်ဒေသရင်းနောက်ထပ်လူထောင်ပေါင်းများစွာထပ်မံတည်ဆုံရမယ်အရေးစိုးရိမ်မှုတွေတိုးလာခဲ့တာဖြစ်ပါတယ်ဒီဒေသဟာအဇာဘိုင်ဂျန်ပိုင်နယ်ထဲမှာရှိပေမဲ့နေထိုင်သူအများစုကအာမေးနီးယားတွေဖြစ်ပြီးသူတို့ဟာအဇာဘိုင်ဂျန်တပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါအခုရရှိတဲ့အပြစ်အသဘောတူညီချက်အရဒီဒေသကိုအဇာဘိုင်ဂျန်တွေကထိန်းချုပ်အောင်မှာဖြစ်ပြီးအခုအချိန်ကနေဒီဇင်ဘာ1ရက်နေ့အတွင်းအာမေးနီးယားတပ်တွေကလွှဲပြောင်းပေးရမှာဖြစ်ပါတယ
်ဗီယိုရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5809နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ကျွန်တော်ရမထမမြန်မာရွှေပြောင်းလုံသားတွေအပါအဝင်ထိုင်းနိုင်ငံတွင်ရောက်ရှိနေတဲ့တင်းချီတဲ့ရွှေပြောင်းလုံသမားတွေရဲ့အလုပ်ပါမစ်တွေတက်တန်းကုန်ဆုံးသွားပြီမဲ့လဲထိုင်းနိုင်ငံတွင်နောက်ထပ်2နှစ်ဆက်လက်နေထိုင်ခွင့်ပေးမယ်လို့ထိုင်းဆိုရကပြောပါတယ်အဲ့ဒီလိုဆက်လက်နေထိုင်ခွင့်ပေးရခံရသူတွေအထက်ထိုင်းနိုင်ငံနဲ့နှစ်နိုင်ငံအလုပ်သမားသဘောတူညီချက်တွေအောက်မှာတရားဝင်လာရောက်အလုပ်လုပ်ကြနေတဲ့မြန်မာကမ္ဘောဒီးယားနဲ့လာဝနိုင်ငံတွေကအလုပ်သမားတသိန်း3000ဝန်းကျင်ပါဝင်มาဖြစ်ပါတယ်ဒီလနိုဝင်ဘာလကနေ2021ခုနှစ်ဒီဇင်ဘာလအတွင်းအလုပ်လုပ်ခွင့်ပါမစ်တက်တန်းကုန်ဆုံးမဲ့သူတွေအားလုံးအကျုံးဝင်มาဖြစ်တယ်လို့လည်းထိုင်းလူသမားဝန်ကြီးဌာနကဒီတစ်ပတ်တည်းကြေညာချက်ထုတ်ပြန်အသိပေးထားပါတယ်ကိုရိုနာဗိုင်းရပること ပြန့်နှံ့မှုကိုရှင်းချဖို့လူသားရင်းရမလုံလောက်တဲ့ပြဿနာကိုဖြေရှင်းဖို့နဲ့တည်ဝင်လာရောက်တဲ့အလုပ်သမားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့အတွက်အခုလိုလှုပ်ဆောင်ရတာလို့လည်းထိုင်းလူသမားဝန်ကြီးဆွတ်ချက်ချုံကလင်းရဲ့ကြေညာချက်မှာပါရှိပါတယ်။ထိုင်းနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့ရွှေပြောင်းလူသား1.8 တန်းရှိပြီးအများစုကအိလီဂျီမြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကဖြစ်ပါတယ်။အဲ့ဒီအထက်နှစ်တန်းလောက်ကထိုင်းနိုင်ငံတဝန်း၅ဖန်းလုပ်ငန်းဆောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။မလာကကိုရိုနာဗိုင်းရပ်စ်စတဲ့ဖြစ်ပေါ်တဲ့ချိန်ထိုင်းဒေသတွေပိတ်တုံးကရွှေပြောင်းလူသား9000ထက်မနည်းထိုင်းနိုင်ငံကနေထွက်ခွာသွားခဲ့ကြတာပါ။လုံလုံခွင့်ပါမဲ့တက်တန်းတိုးခြင်းနဲ့အလုပ်သမားတွေအနေနဲ့ကျန်းမာရေးစစ်ဆေးမှုခံယူပြီးတက်တန်းတိုးကအမေရိကန်ဒေါ်လာ63ဒေါ်လာနဲ့ညီမျှတဲ့ထိုင်းဘတ်ငွေ1900ကိုပေးဆောင်ရမှာဖြစ်ပါတယ်။တိယနိုင်ငံကလူနည်းစုမွတ်စလင်တွေကိုဖိနှိပ်ဆက်ဆံနေတာနဲ့ဟောင်ကောင်နဲ့ထိုင်ဝမ်တို့အပေါ်ပြုမှုဆက်ဆံနေမှုတွေအပေါ်ဝေဖန်ပြောကြားကြဖို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုအမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကတရုတ်တို့အားပေးထောက်ခံတဲ့ဒေသတွင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP ကိုဒီသတင်းမှအကုန်မှလက်မှတ်ရေးထိုးကန်ဒီမှာအမေရိကန်ဒုတိယလက်ထောက်နိုင်ငံကြားရေးဝန်ကြီးမတ်ခ်နပ်ပါကအခုလိုတဲရိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ဒေသတွင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP ဟာကမ္ဘာမှာအကြီးဆုံးလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တစ်ခုဖြစ်လာနိုင်တာပါ။တောင်ကိုရီးယား၊ဂျပန်၊ထိုင်ဝမ်နဲ့အရှေ့တောင်အာရှနိုင်ငံတွေအနေနဲ့အမေရိကန်ပြည်ထောင်စုနဲ့အတူလက်တွဲလုပ်လို့ကြဖို့နဲ့ပြည်သူတွေရဲ့ပုဂ္ဂလိကသတင်းအချက်အလက်တွေတရုတ်တို့လက်ကိုရောက်မသွားဖို့အရေးကြီးကြောင်းလည်းမတ်ခ်နပ်ပါကပြောပါရယ်။ကုန်သွယ်စီးပွားဆက်ဆံရေးရှိနေတဲ့အချက်ကိုလစ်လျူရှုပြီးတရုတ်နိုင်ငံရဲ့စိုးရွားတဲ့ပြုမှုချက်တွေအပေါ်ဝေဖန်ပြောကြားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံလိုပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလည်းဒီမိုကရေစီနဲ့လွတ်လပ်မှုတွေကိုကိုးစားပြုပြီးတရုတ်နိုင်ငံကိုဝေဖန်ပြောကြားဖို့တာဝန်ရှိတယ်လို့လည်းနပါကပြောပါရယ်။အမေရိကန်နဲ့တရုတ်တို့ရဲ့ကုန်သွယ်စစ်ပွဲနဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်သားပထမဘူဝါဒကိုကျင့်သုံးပြီးအရင်သမ္မတဘရက်အိုဘားမားရဲ့အာရှကိုပုံဖြူရေး Pivot Asia ဘူဝါဒကိုအလေးမပေးတော့တာကြောင့်ဒေသတွင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှု RECPU စချီထွားလာဖို့အခွင့်အရေးရရှိခဲ့တာဖြစ်ကြောင်းBritish သတင်းဌာနကပြောပါရယ်ခင်ဗျကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်ခံစားနေရတဲ့ဖူမျိုးဆဲနိုင်ငံတွေအတွက်ကျွေးမီတက်တာစီရေးအစီအစဉ်မူပေါင်းတရက်ကို G20 နိုင်ငံတွေကတောက်ကြနေကသဘောတူချမှတ်လိုက်ပြီးဖြစ်ပါတယ်နောက်တဲ့ဇွန်လအထိကျွေးမီ6လထပ်မံဆိုင်ငံရေးကိစ္စကို G20 နိုင်ငံတွေကပြီးခဲ့တဲ့လကသဘောတူညီထားခဲ့ကြတာပါဒီတစ်ပတ်ထဲကျင်းပခဲ့တဲ့အစည်းအဝေးမှာတော့ G20 အဖွဲ့ဝင်နိုင်ငံတွေကဗန္ဒာရေးဝန်ကြီးတွေနဲ့ဘိုဘိုပန်တာဝန်ရှိသူတွေကကျွေးမီပေးဆက်ရေးကာလပြန်လည်ရေးဆွဲသတ်မှတ်ရေးနဲ့ကျွေးမီလျှော့ချရေးလှုပ်ဆောင်နိုင်ဖို့ဘုံသဘောတူညီချက်မူပေါင်းတရက်ကိုချမှတ်ခဲ့တာဖြစ်ပါတယ်။ကမ္ဘာအစည်းအဝေး53နိုင်ငံအနေနဲ့ G20 အဖွဲ့ရဲ့ကျွေးမီဆိုင်ငံရေးအစည်းအဝေး DSSN အောက်ကအဲ့ဒီအစည်းအဝေးမှာအကျုံးဝင်မှာဖြစ်ပါတယ်။အခုရရှိတဲ့သဘောတူညီချက်မူပေါင်းဟာသမိုင်းဝင်သဘောတူညီချက်ဖြစ်တယ်လို့ပြည်သစ်စီးပွားရေးဝန်ကြီး Bruno Lamarre ကချီးကျူးခဲ့ပါတယ်။ကမ္ဘာအစည်းအဝေး53နိုင်ငံတွေမှာတင်ရှိနေတဲ့ကျွေးမီတွေ ပြီးခဲ့တဲ့နှစ်က 9.5 ခန်းလုံးမြင့်တက်ခဲ့ပြီးဒေါ်လာ944ဘီလီယံရှိကြောင်းကမ္ဘာ့ဘဏ်ကပြီးခဲ့တဲ့လကထုတ်ပြန်ထားပါတယ်။အဲ့ဒီနိုင်ငံတွေရဲ့ကြီးရှင်နိုင်ငံအများစုက G20 နိုင်ငံတွေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတော့ချေးငွေပမာဏဒေါ်လာ198ဘီလီယံထိရှိခဲ့ပြီးအဲ့ဒီအထက်တရုတ်တို့ရဲ့ချေးငွေက63ရာခိုင်နှုန်းကျော်ပါဝင်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်ပနိုင်ငံတွေမှာပိတ်မိနေတဲ့ဩစတြေးလျနိုင်ငံသားတွေပြန်လာနိုင်ရေးဦးစားပေးလှုပ်ဆောင်ဖို့ရှိနေတာကြောင့်နိုင်ငံရဲ့ခြားကျောင်းသားတွေကိုလောလောဆယ်ပြန်လည်ခံအောင်မှာမဟုတ်သေးဘူးလို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကပြောပါတယ
် But the challenges we have in getting Australians home means that the ability to move and take international students back at
quarantine senior secretary ကျင့်သုံးပြီးဩစတြေးလျနိုင်ငံသားတွေပြန်ခေါ်နိုင်မှုအရေးမှာရင်ဆိုင်နေရတဲ့အခက်အခဲတွေကြောင်းနိုင်ငံရဲ့ခြားကကျောင်းသားတွေပြန်လည်လက်ခံမှုအခြေအနေရှိသေးတာဖြစ်ကြောင်းဩစတြေးလျနိုင်ငံသားတွေပြန်လာဖို့အရေးကနံပါတ်1ဦးစားပေးကိစ္စဖြစ်ကြောင်းဝန်ကြီးချုပ်မော်ရစ်ဆန်ကသတင်းထုတ်တွေကိုတောက်တာနေကပြောပါတယ်ဒါကဩစတြေးလျနိုင်ငံရဲ့မူဝါဒဖြစ်ပြီးဝန်ကြီးအဖွဲ့ကလည်းလိုက်နာဆောင်ရွက်နေတယ်လို့သူကပြောပါတယ်ဩစတြေးလျနိုင်ငံကမလာကရေကCOVID-19 ရောဂါထိန်းချုပ်ဖို့အတွက်နိုင်ငံသားမဟုတ်သူတွေနဲ့အမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေကိုနေဆက်ဖြတ်ကျော်ဝင်ရောက်ခွင့်ပိတ်ပင်ထားတာပါ။ဩစတြေးလျအနောက်ပိုင်းဒေသကလွဲလို့ခရစ်စမတ်ပတိုင်းခင်မှာတနိုင်ငံလုံးကိုပြန်လည်ဖွင့်ပေးဖို့စီစဉ်နေတယ်လို့လည်းဝန်ကြီးချုပ်မော်ရစ်ဆန်ကပြောပါရယ်ခင်ဗျာ။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ကီမျိုးသက်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။2020ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲအတွင်းပယ်ဖြတ်ချန်လက်ထားတဲ့တိုင်းရင်းသားမဲဆန္ဒနယ်မြေတွေမှာအစိုးရကရွေးကောက်ပွဲပြန်ကျင်းပပေးမယ်ဆိုရင်ကြိုးဆိုကြောင်းတိုင်းသားပါတီခေါင်းဆောင်တချို့ပြောဆိုလိုက်တဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။လွတ်လပ်ပြီးတရားမျှတတဲ့အချိန်တွေမရှိတာကြောင့်ဆိုတဲ့ရွေးကောက်ပွဲကော်မရှင်ရဲ့အကြောင်းပြချက်နဲ့တိုင်းသားဒေသတွေဖြစ်တဲ့ရခိုင်ရှမ်းကချင်ကရင်နဲ့မွန်ပြည်နယ်တွေကဒေသတချို့မှာ2020ရွေးကောက်ပွဲမကျင်းပခဲ့ပါဘူး။ဘာကြောင့်တရားမျှတမှုမရှိနိုင်ဘူးလဲဆိုတာကိုရွေးကောက်ပွဲကော်မရှင်ကရှင်းမပြခဲ့ပေမဲ့လေလာသုံးသပ်သူတွေကတော့လုံခြုံရေးအာမခံချက်မရှိနိုင်ဘူးဆိုတော့တမတော်ရဲ့အကြံပြုချက်အပေါ်အခြေခံပြီးရွေးကောက်ပွဲမလုပ်ခဲ့တာဖြစ်နိုင်ကြောင်းသုံးသပ်ကြပါလေ။အခုတော့တိုက်ပွဲအများဆုံးဖြစ်ထားတဲ့ရခိုင်ပြည်နယ်တွေကပေဖြတ်ချန်လက်ထားတဲ့မဲဆန္ဒနယ်မြေတွေမှာဒီဇင်ဘာလမကုန်ခင်ရွေးကောက်ပွဲပြန်ကျင်းပပေးဖို့အေးရခိုင်လက်နက်ကင်တပ်ဖွဲ့ကကြာသာပတိနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားသလိုအစိုးရစစ်တပ်ဘက်ကလည်းအေးရဲ့တောင်းဆိုမှုအပေါ်ကြိုးဆိုကြောင်းနဲ့ရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးညှိနှိုင်းဆောင်ရွက်သွားမယ်လို့တရက်ထဲမှာကြေညာချက်ထုတ်ပါတယ်။ဒါကြောင့်ရခိုင်ပြည်နယ်တွေကကြံလန့်နေတဲ့နေရာတွေမှာရွေးကောက်ပွဲပြန်ကျင်းပပေးမယ်ဆိုရင်ကြိုးဆိုကြောင်းနဲ့ဝင်ရောက်ရှင်ပြိုင်ဖို့အစဉ်သင့်ရှိကြောင်းရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဦးသာထွန်းလှက VOA ကိုပြောပါရယ
်ရခိုင်ပြည်နယ်မှာစစ်ကနေမြို့နယ်လုံးကိုဟိုရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်မရှိတော့တော့ဘူးလို့ကျွန်တော်တို့အဲ့လိုယုံကြည်တယ်။မဖြစ်လို့ဆိုရင်မြို့နယ်တမျိုးနယ်မှာနေရာစုံမှာတမျိုးနယ်လုံးမှာတိုက်ပွဲဖြစ်နေတာမဟုတ်ဘူး။အဲ့ဒါကြောင့်ဒီမြို့နယ်တွေမှာရွေးကောက်ပွဲလှုပ်လို့ရတဲ့ဟိုအခင်းအကျင်းကတည်းကအမှန်တကယ်ရှိနေခဲ့တဲ့အခြေအနေဖြစ်ပါတယ်။ကျွန်တော်တို့ပါတီနဲ့တော့ဆိုတော့ကျွန်တော်တို့ကတော့အဲ့ဒီမိသားစုတွေမှာတကယ်လို့အဲ့ဒီလူရွေးကောက်ပွဲပြန်လေကျင်းပမယ်ဆိုရင်တော့ကကျွန်တော်တို့ပါတီနဲ့တော့ကဝင်ရောက်ရှင်းပြပေါ်ဖို့တော့ကဆန္ဒရှိသူဆိုတော့ကကျွန်တော်အပြစ်ပြလို့ရတယ
်အလားတူမြို့နယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရှမ်းပြည်နယ်မှာရွေးကောက်ပွဲပြန်ကျင်းပပေးမယ်ဆိုရင်ကြိုးဆိုကြောင်းပြောလာသူကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဗဟိုအလို့မှုဆောင်အဖွဲ့ဝင်စိုင်းမျိုးစင်ဖြစ်ပါတယ်
ကျွန်တော်ပေပြက်ခံတဲ့နေရာတွေကတော့အဓိကကျွန်တော်တို့ပါတီစိုးမိုးခဲ့တဲ့အဲ့နေရာတွေမှာပေပြက်ခံရတာပေါ့နော်အဲ့လိုဆိုတော့ဒါကျွန်တော်တို့နေရာတော့တော်တော်လေးဒီနစ်နာမှုရှိတာပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ကတော့ဒီပြန်ပြီးကျင်းပဖို့တော့ဒါကျွန်တော်တို့ကပုံပြီးတော့မျော်လင့်ထားပါဗျအထူးသဖြင့်တော့ကျွန်တော်တို့အဓိကမိုင်းကန်ပေါ့နော်မိုင်းကန်ဆိုစစ်ပွဲဖြစ်နေတဲ့အဲ့နေထားလည်းမဟုတ်ဘူးခုတော့ဇမဒီလုံချွေးရဒီပြဿနာရှိတဲ့နေထားတော့ဘာမှမရှိဘူးဗျအဲ့တော့မိုင်းကန်လိုမျိုးပါကြောင့်ဒီမကျင်းပဘူးလဲဆိုတာကလားကျွန်တော်ပါတီဘူတနာကျုပ်ကလည်းရုပ်ကောင်ပဲမတိုင်ရင်ခဲ့တော့လားဒီမိကုန်းထုတ်ခဲ့ဘူးပါလားအခုကျွန်တော်ရဲ့တူဒီတော်ဆိုတာရှမ်းပြည်မှာပယ်ဖက်ခဲ့တဲ့ရုပ်ကောင်ပဲနေနေဒီပေါ့အဲ့ဒီမှာဒါပြန်ကျင်းပမယ်ဆိုတာသူသူရဲ့လို့ပဲကျွန်တော်ပြောချင်ပါခင်ဗျအ
ဲ့ဒီလိုရခိုင်နဲ့ရှမ်းပြည်နယ်တွေမှာရွေးကောက်ပွဲပြန်ကျင်းပပေးနိုင်မယ်ဆိုရင်ပြည်သူတွေမဲပေးပိုင်ခွင့်ကိုအလေးထားရရောက်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုက္ခဦးကွန်ဂရမ်အောင်ခန်းကမြင်ပါတယ
်ဒီရခိုင်နဲ့ချမ်းမာ လစ်လက်နေတဲ့ကျက်စီးနေတဲ့နေရာဒီဂျန်ပြီးမှဆိုးရအနေနဲ့ရုပ်ကပွဲကိုကျင်းပတင့်တယ်ဆိုတဲ့ဟာကိုတော့ကျွန်တော်ပြောလို့ပါတယ်ဒီရုပ်ကပွဲမကျင်းပတဲ့မြေမြေမှာရှိတဲ့ပြည်သူလူထုတရားလုံးတွေကလည်းမေးစံတပေးပိုင်ခွင့်ရှိတဲ့လူတွေဖြစ်ပါတယ်ဒါကြောင့်လည်းရုပ်ကပွဲကျင်းပပြုလုပ်မယ်ဆိုပုံမှန်တင့်တော်မယ
်ကချင်ပြည်နယ်မှာတော့18မြို့နယ်ရှိတဲ့တဲ့တချို့သောကျေးရွာအုပ်စုတွေမှာရွေးကောက်ပွဲမကျင်းပနိုင်ပဲမြို့နယ်တိုင်းလူလူမှာပြည်သူအများစုမဲပေးနိုင်ခဲ့ပါတယ်2020ရွေးကောက်ပွဲအတွင်းရခိုင်ပြည်နယ်မှာ18မြို့နယ်ရှိတဲ့အနက်9မြို့နယ်မှာမြို့လုံးကျွတ်ရွေးကောက်ပွဲပယ်ဖျက်ခဲ့တယ်လို့မြို့နယ်ခွဲပေါင်း55ခုကျော်ရှိတဲ့ရှမ်းပြည်နယ်မှာဆိုရင်လည်း6မြို့နယ်မှာမြို့လုံးကျွတ်ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးခင်ဗျာ
တင်တော်ဝင်းမြင့်ပါအခုရွေးကောက်ပွဲပြီးအဓိကအနိုင်ရခဲ့တဲ့အစိုးရပါတီနဲ့အရင်အစိုးရပါတီကိုကြောထောက်နောက်ခံပေးခဲ့တဲ့တပ်မတော်တို့အနေနဲ့တိုင်းရင်းသားပါတီတွေနဲ့လက်နက်ကိုင်အဖွဲ့တစ်ခုပေါ်ပူးပေါင်းဆောင်ရွက်ဖို့သဘောထားထူးထူးခြားခြားပြောင်းလာနေတာကဘာကြောင့်ဖြစ်တာလဲဘလို့ဖြစ်တင်တာကိုရခိုင်ပြည်တော်ဥက္ကဋ္ဌမုံပြည်တော်ဒုဥက္ကဋ္ဌနဲ့သုံးသက်သူတူကိုမေးထားပါလေအခုရွေးကောက်ပွဲတဲ့ရခိုင်ပြည်နယ်မှာအဓိကအနိုင်ရခဲ့တဲ့ရခိုင်မျိုးသားပါတီမူဝါဒရေးရာဦးဆောင်ကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ရခိုင်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လာကအစိုးရနဲ့တက်တို့ညင်ညာချက်တွေထုတ်ပြီးအကြီးအကျယ်ကြောင်းသွားပြီလို့ဆိုပါတယ်
။ဒီဖက်ကလည်းတိုင်းရင်းသားတွေအပေါ်မှာခယူးဆိုင်လာတဲ့သဘောရှိတယ်။တမတော်ဖက်ကလည်းဖြေလျှော့တဲ့သဘောရှိရယ်။အေအေကိုတော့မှသူတို့အကြံဖက်လို့အဲ့လိုမသုံးတော့ဘူး။ UL အေအေလိုပဲသုံးတယ်။ရခိုင်တက်တော်အေအေဖက်ကထုတ်လိုက်တဲ့အပေါ်မှာတမတော်ဖက်ကလိုက်လိုက်လျော်လျော်နဲ့တုံ့ပြန်လိုက်တဲ့အပေါ်မှာကျွန်တော်တို့ကတကယ့်ကိုအလေအော်တယ်ဖြစ်လေဖြစ်စီရှင်
အဲ့ဒီတော့ဘာကြောင့်အစိုးရဘက်ကအခုလိုပြောင်းသွားပါလဲလို့မေးရမှာဥဆန်ကျော်လာကပဲ
အဲ့ဒီဟာသူတို့လိုချင်တဲ့အရာကိုသူတို့ရတော့ပြီတောင်မျိုးတန်းမျိုးနိုင်ခြားတဲ့ပါတီအဲ့လိုရတော့တဲ့နောက်ပိုင်းမှာသူတို့ဘက်ကသဘောထားကြည့်ပါတယ်ဆိုတာကိုသူတို့ထုတ်ပြလိုက်တာလေ
ဒီပေါ်တကောင်းနိုင်ငံရေးလေလာမှုအဖွဲ့ကအမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကလည်းသဘောတူလိုက်ပြီးနောက်တစ်ချက်အစိုးရရောတက်ကောင်းဆောင်တွေပါပြောင်းရခြင်းအကြောင်းရင်းကတိုင်းရင်းသားတွေအခုရွေးကောက်ပွဲမှာပုံနိုင်ပူအားကောင်းလာတာလို့ပါလို့ဆိုပါတယ်
တိုင်းရင်းသားနိုင်ငံရေးပါတီတွေရတဲ့မဲနေတာလဲ2015တည်းအများကြီးပူအားကောင်းလာတယ်အဲ့ဒီအပြင်တိုင်းရင်းသားလက်ကိုင်အဖွဲ့တွေကိုယ်တိုင်ကလည်းတိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့လွှတ်တော်တွေကကိုစားပြုမှုကိုတစုံတရာအပြည့်အမှတ်ပြုလာတာမျိုးတွေ့ကြတယ်တချို့တိုင်းရင်းသားလက်ကိုင်အဖွဲ့တွေဆိုရင်တိုင်းရင်းသားနိုင်ငံရေးပါတီတွေကိုမဲပေးဖို့ဆိုပြီးတော့ပြောတဲ့ဟာမျိုးလေးတွေတွေ့လာတယ်တစ်ဖက်မှာလည်းတိုင်းရင်းသားနယ်တွေမှာ2016နောက်ပိုင်းမှာလူလူလှုပ်ရှားမှုကတော်တော်လေးအရှိန်ဟုန်ကောင်းကောင်းနဲ့ဖြစ်လာတာမျိုးတွေ့လာတယ်အဲ့တော့ခေါင်းဆောင်တွေကိုယ်တိုင်လည်းဒါကိုသတိပြုမိတယ်လို့မြင်တယ်ပေါ့
ဒါအပြင်တက်မတော်အနေနဲ့ရောဘာကြောင့်အဓိကပြောင်းလဲသွားနိုင်ပါလဲလို့မေးရမှာဦးစံကျော်လာက
CNN မှာရွေးကောက်ပွဲလုပ်တယ်အဖြစ်ထွက်တယ်ပြီးတော့ကိုယ့်ရဲ့နေမှာတက်မတော်ကညီချင်းနဲ့ပတ်သက်ပြီးတော့အဖွဲ့တွေပါတယ်အဲ့ဒါကိုကြီးကြီးကတက်မတော်အနေနဲ့လည်းညီချင်းရဲ့ကိုသူတို့အတတ်နိုင်ဆုံးလုပ်တော့မယ်ဆိုတဲ့သဘောဆောင်တယ်တက်မတော်ဖက်ကလည်းဒီတိုင်းရင်းသားတော်လှန်နေတဲ့သူတွေကိုအမြင့်ချုပ်ပြီးတော့ရှင်းဖို့ဆိုတာလည်းမဖြစ်နိုင်ဘူးပါရင်တမတော်ကိုအပြုတ်တိုက်ဖို့ဆိုတာဒါမဖြစ်နိုင်ဘူးမိချင်းရေကိုဆန္ဒနှစ်ဖက်စလုံးမှာရှိနေတဲ့အတွက်ဒီဘက်ကပြောလိုက်တာနဲ့ဟိုဘက်ကဒိုင်းဆိုပြီးတော့ကြိုးဆိုတယ်တခါနဲ့ပတ်သက်ပြီးတော့နားလည်မှုတွေရတော့ကြရင်တမန်ငယ်လုံးအတွက်မိချင်းရေကလမ်းစားတစ်ခုတည်းနဲ့အချင်းချင်းကောင်းတယ
်ကိုရဲမျိုးဟင်းကတော့တက်အခုလိုပြောင်းလာတာကရွေးကောက်ပွဲရလတ်နဲ့လဲဆိုင်လဲလို့အခုလိုရှင်းပြပါတယ
်အခု2020ရွေးကောက်ပွဲမှာကြာတော့ပြည်သူ့ချင်းငယ်နဲ့ပြည်သူ့ပါတီကတော်တော်လေးအားနေသွားတယ်တစ်ဖက်ကလည်းမျိုးရည်မျိုးကြီးအဖွဲ့ချုပ်ကဒါတော်ကိုအနိုင်ရလိုက်တဲ့အနေအထားမျိုးဖြစ်လာတဲ့အခါကျတော့တက်မလို့အနေနဲ့ကရှေ့ဆက်သွားမဲ့ခရီးကိုပြန်လဲသုံးသက်တဲ့ဟာမျိုးတွေအဲအားအကြောင်းမို့လဲအခုလိုမျိုးအကန့်လန့်မှုတွေပါလေဖြစ်လာတယ်
အဲ့ဒီတော့အခုလိုရွေးကောက်ပွဲရလတ်ပြောင်းလဲလာချိန်မှာတက်ရဲ့သဘောထားပြောင်းလဲမှုကကကွေဦးစီးချုပ်ရဲ့ထူးခြားမှုပါနိုင်ပါလားလို့မေးရမှာဦးစံကျော်လာက
ဦးချုပ်မူကြီးမေအောင်လှရဲ့ပူပေါင်းပါဝင်မှုဟာအဓိကကြပါသူကလည်းပဲမကြမီကာလမှာအနောက်ယူတော့မယ်သူစိတ်ထဲမှာလည်းပဲသူအနားမယူခင်ကာလမှာဒီညင်းချမ်းရေးပေါ်တော့သူအောင်ဖြစ်အောင်ဆောင်ရွက်မယ်ဆိုတဲ့သဘောမျိုးသူမှရှိကောင်းရှိနိုင်ပါအဲ့ဒါကြောင့်သူဟာညင်းချမ်းရေးနဲ့ပတ်သက်ပြီးတော့ကလန်တလန်ကိုတိုးလိုက်တာပဲလို့ကျွန်တော်ထင်တယ်တနည်းပြောရရင်အဖွဲ့နဲ့မြန်မာတပ်မတော်ဟာဒီရခိုင်ပြည်နယ်နဲ့ပတ်သက်လို့ပထမဆုံးညင်းချမ်းရေးရှင်းလင်းကိုပြန်လူဆန့်လိုက်ကြတယ်လို့ကျွန်တော်မြင်တယ်
ကိုရဲမျိုးဟင်းကလည်းအစိုးရပါတီဘက်ကပြောင်းလဲမှုမှာဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းအသက်ရလာတာမို့တမိုင်းမွေဖြစ်အမျိုးသားပြန်လဲတင့်မြတ်ရေးကိုထားကျင်ခဲ့ပုံရတယ်လို့ဆိုပါတယ်ဒီနေရာမှာအစိုးရပါတီရဲ့ပြောင်းလဲမှုကံလန်းလာတာအပေါ်ဖြစ်တင်တာကိုလည်းမောပြည်နယ်လွှတ်တော်ဒုက္ခတာဒေါက်တာအောင်နိုင်ဦးက
တအူးချင်းကျွန်တော်အမြင်အရာပြောရင်တော့ ဒီတဲ့ပေါ်ကဟိုအသေးစိတ်ရှာနေဒီဆွေးနွေးညှိနှိုင်းမှုကိုတော့ချပြဖို့တော့လိုတယ်အခြေလိုက်ညှိနှိုင်းမှုကတော့ယူဖို့ယူရမယ်လို့ကျွန်တော်မြင်နေတာပေါ့နော်အပြင်လည်းအပြင်ယူအချက်အသေးတော့ပြည်မနေရှိဖို့တော့လိုတယ်လို့ကျွန်တော်မြင်နေတယ်ဒေါက်တာအောင်နေဦးကပဲအန်အယ်ဒီမြို့သားဒီမိုကရေစီဖွဲ့ချုပ်ကမ်းလှမ်းတယ်လို့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုအတွက်ဦးတည်ချက်တူရင်ပါတီမတူပေမ ဒီနေရာမှာကိုရဲမျိုးဟင်းကလည်း NLD အနေနဲ့အခုလိုအစိုးရတွေမှာပြည်တော်စုစစ်မှာရောပြည်နယ်စစ်မှာပါပူးပေါင်းဆောင်ရွက်နိုင်တာတွေကိုပါချပြပြီးပြင်းစင်ယူချင်းရောက်လာတဲ့ကာကွယ်ဦးစီးချုပ်အတွက်တောင်းလုံခြုံရေးဆိုင်ရာအတိုင်းအမြံပုဂ္ဂိုလ်ယာတုမျိုးဖန်တီးပြီးအမျိုးသားပြန်လည်တင့်တယ်ရေကိုပူးပေါင်းဆောင်ရွက်တင်တယ်လို့အကြံပြုလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမြတ်ပ
ါထိုင်းနိုင်ငံမှာအတင်းကြပြီးလူရဲစစ်နေတဲ့မြန်မာနိုင်ငံသားအများစုပါဝင်လူ100လောက်ကိုမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းအနံလိုက်တဲ့အကြောင်းပြောပြပါမယ်။လူရဲစစ်နေကြတဲ့မြန်မာနိုင်ငံသားအပြင်သား150ဒီပါအပါဝင်လူ100လောက်ကိုထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်ကတနင်္လာရီတိုင်းကော့တောင်းမြို့မှာရှိတဲ့မြန်မာအာဏာပိုင်တွေထံကိုနိုဝင်ဘာလ12ရက်နေ့ကပဲလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။လွတ်မြောက်လာတဲ့အပြင်သားတွေအပြင်ကိုဗစ်ကပ်ရောဂါကာလထိုင်းနိုင်ငံမှာပိတ်မိနေသူတချို့ကိုပါပြန်လည်လွှဲပြောင်းပေးခဲ့တာဆိုပြီးကော့တောင်းမြို့ကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ပညာပေးရေးတာဝန်ခံဦးမိုးဝေကပြောပါတယ်
။14ပြည်နယ်မှာရှိတဲ့လူရဲစစ်တဲ့ကျင်းသားဝန်တော်ကြာက125ဦးမြို့သမီး22ဦးစုစုပေါင်း146ဦးဒီထဲမှာကျွန်တော်တို့လူနာကျမိုင်မကောင်းတော့ကျမိုင်ဆိုတာဆုံးနဲ့အသေးနဲ့မကောင်းတဲ့ယောက်ျားလေးတယောက်ပါတယ်မြို့သမီးတယောက်ပါတယ်ကိုဝန်ဆောင်က3ယောက်ဟောအလုံးပေါင်းတောင်းတင်ထားတာတော့ဒီနေဆက်မှာပြိမိနေရယူသွားတဲ့လူတွေပေါ့လေပြိမိနေတဲ့လူကတော့အလုံးမျိုးသား14ယောက်မြို့သမီး28ယောက်ကလေးယောက်ျားလေး9ယောက်မိန်းကလေး3ယောက်စုစုပေါင်း53ယောက်အဲ့ဒါအပြင်းလို့ပေါ့ရိုးရိုးပြိမိနေတဲ့လူ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြော့ပြန်ကူးစက်မှုတွေတိုးလာရာကထိုင်းနိုင်ငံကအသွာလာအဝင်ထွက်တွေကန့်သက်ထားတဲ့နေဆက်ဒေတာတစ်ခုဖြစ်တဲ့ရနောင်းကော့တောင်းကနေပြန်ပို့ပေးခဲ့တာလည်းဖြစ်ပါတယ
်အခုကျွန်တော်တို့6လပိုင်းကလေး6လပိုင်း29ရက်နေ့အနောက်ဆုံးချိန်ပဲ6လပိုင်း29ရက်နေ့နောက်ဆုံးချိန်မှာအခု10လပိုင်းတနလုံးဟိုမဖြစ်ဘူးဘာမှမပလန်ရောင်းလည်းကိုပိတ်ထားအခုပြီးလို့ရှိသလိုကျွန်တော်တို့စစ်တွေမင်းများတဲ့ချိန်မှာတို့ဒီဟိုမေဂီပြီးမှပဲဒီစီစဉ်လေးပြန်စားမှာ
ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလို့သမားပညာပေးရေးစင်တာကတော့နေရပြန်မြန်မာပြည်ကိုကျန်းမာရေးအသိပညာပေးပြီးကိုဗစ်ကပ်ရောဂါကာကွယ်ရေးနဲ့ပတ်သက်တဲ့အသုံးဆောင်တွေကိုလည်းပေးဝေခဲ့တယ်လို့လည်းပြောပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ3800ကျော်ရှိခဲ့ပြီးတဲ့နောက်ရောဂါကူးစက်မှုတွေကျဆင်းလာရာကနေကတ္တမှုတွေရှော့ပေါ်ပေးထားပေမဲ့အင်းနီနာချင်းမြန်မာနိုင်ငံမှာယောဂကူးစက်မှုတွေတိုးလာနေတာကြောင့်နေဆက်တွေမှာအဝင်အထွက်နဲ့သွားလာလှုပ်ရှားမှုတွေကိုဆက်လက်ကန့်သတ်ထားဆဲဖြစ်ပါတယ်ရှင်။ဒီမှာမအေးအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
။မြန်မာနိုင်ငံသားတွေပါဝင်မလေးရှားနိုင်ငံမှာတရားမဝင်လာရောက်တဲ့အလုပ်သမားတွေကိုအလုပ်ရှင်တွေကအလုပ်ပြန်ခတ်နိုင်မဲ့အစီအစဉ်ကိုမလေးရှားအစိုးရကကြေညာလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မလေးရှားမှာတရားမဝင်နေထိုင်နေကြတဲ့အလုပ်သမားတွေကိုလုပ်ငန်းဝင်တွေမှတရားဝင်အလုပ်ပြန်ခတ်နိုင်ဖို့ဆုံးဖြတ်ထားကြောင်းမလေးရှားပြည်ထရေးဝန်ကြီးဟမ်ဆာဘင်ဇိုင်နူဒင်ကနိုဝင်ဘာ12ရက်မှာကြေညာလိုက်တာပါအစီအစဉ်နဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတန်ယုံနေတဲ့ဘလို့ချိတ်ဆက်ဆောင်ရွက်ရမယ်ဆိုရဲ့အသေးစိတ်ကိုတော့မလေးရှားအစိုးရကနောက်ထပ်ကြေညာဖို့ရှိကြောင်းမြန်မာတန်ယုံအလုပ်သမားတန်ရာရှိဦးအောင်စုံမင်းက VOA ကိုပြောပါတယ
်တရားမဝင်အလုပ်သမားကိုသူကနီးလန်းနှစ်ခုနဲ့အစီအပြောင်းလုပ်ပေးမဲ့တဘောပေါ့နော်ပထမနီးလန်းကတော့ဒီနိုင်ငံမှာရှိနေတဲ့အဲ့လိုစောက်လို့ရေးစိုက်ပျိုးရေးအဂရီကတ်ချာပါညာပေါ့နော်အဲ့လိုနေရာတွေကိုသူတို့ကပါမစ်ချပေးမယ်နောက်တစ်ခုကကြတော့ပြန်ကျင်းလဲသူကဟိုဟာပြန်ဖို့ရအတွက်သူကပရိုဂရမ်တစ်ခုလုပ်ပေးမယ်ဆိုပြီးတော့သူတို့ကျင်းဆွေးနွေးထားတာပေါ့နော် human resource ရဲ့အဲ့ဒီ immigration ရဲ့သူတို့အဲ့ဒီပြည်ထဲချင်းပြည်ထဲရဲ့အဲ့ဒီသူတို့ဆွေးနွေးပြီးတော့ပြန်ဖို့မဲ့အစီအစဉ်ရှိတယ်ဆိုတဲ့ဟာကိုသတင်းထုတ်ပြန်တာပေါ့နော်
မလေးရှားအစိုးရရဲ့အခုကြေညာချက်မှာအလုပ်လုပ်ခွင့်တက်တန်းကျော်နေတဲ့သူတွေကိုလည်းတပ်သိခံလက်မှတ်ပြန်လျှောက်ခွင့်ရမယ်ဆိုတာကိုလည်းထည့်သွင်းပြောသွားပါတယ်။မလေးရှားနိုင်ငံကအင်ဂျီချင်းအင်ဒိုနီးရှားနိုင်ငံလောက်ကိုဗစ်ရောဂါစိုးစိုးရွားရွားမဖြစ်ခဲ့ပေမယ့်ကပ်ရောဂါကြောင့်ဖြစ်လာတဲ့နောက်ဆက်တွဲစီးပွားရေးထိခိုက်ချက်တက်ရောက်မှုကိုခံစားနေရကြောင်းလည်းသတင်းတွေမှာရေးသားထားပါတယ်။ဒါကြောင့်လည်းအခုလိုအစီအစဉ်တွေလှုပ်လာတာဖြစ်နိုင်ကြောင်းဦးအောင်စုံမင်းကဆက်ပြောပါတယ
်။သူတို့ရဲ့နိုင်ငံရဲ့စီးပွားရေးကတော့တေချာပေါက်ကျနေတဲ့သဘောမျိုးမှာရှိတယ်။အဲ့လိုဟာကိုပြန်ပြီးတော့ recover လုပ်ချင်တာလည်းပါနိုင်တယ်နောက်တစ်ခုကအထောက်ထားမဲ့တွေကိုအဲ့လိုပြန်ပြီးတော့ရှင်းပြင်တာလည်းပါလိမ့်မယ်ပေါ့နော်သူအဖေတွေကအထောက်ထားမဲ့တွေကသူတို့ quintet လုပ်လို့မရတာလို့ဘာလို့ပေါ့နော်နောက်တစ်ခုကဟိုတရားဝင်စီကူတာလို့မရတော့ဟို အတွင်းထဲမှာချိန်ပြီးတော့အဲ့လိုဖြစ်တာတို့ဘာလို့အဲ့လိုဟာမျိုးတွေအကြောင်းပြချက်ကတော့အမျိုးဟို issue လေးငါးခုတော့ရှိတာပေါ့နော
်မလေးရှားမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာလူသားကနှစ်သိန်းခွဲဝန်းကျင်ရှိပြီးစည်ရင်းမရောက်တဲ့တရားဝင်အလုပ်သမားကလည်းတိမ်နဲ့ချီရှိနိုင်တယ်လို့ခန့်မှန်းထားတာလည်းရှိပါတယ်မြန်မာအတိုင်းဝန်းမှာလည်းဒီကိစ္စကိုနားဆွင့်နေပြီးမလေးရှားအစိုးရရဲ့တရားမဝင်အလို့သမားတွေကိုအရေးယူရဲအစီအစဉ်တွေရှော့ပေါလာမယ်လို့မြင်ကြောင်းလဲမလေးရှားရောက်အလို့သမားတဦးဖြစ်တဲ့ကိုအောင်စောက VOA ကိုပြောပါတယ်
။ဒီဘာမစ်ထုတ်ပေးဖို့သူတို့တယ်ဝန်နဲ့ချိန်ညားထားတယ်။ဘာလို့တရားကနေစလုပ်ပေးမယ်ဆိုတော့သူချိန်ညားတဲ့မှာတင်ထားတယ်။ရှော့ပေါလာမယ်တဘောရှိတယ်
။တကြောပြန်ကိုဗစ်ရောဂါကူးစက်နှုန်းပြန်တက်လာလို့မလေးရှားနိုင်ငံရဲ့မြို့အများစုမှာအသွားအလာကန့်သတ်ထားတော့ဖြစ်ပါတယ်။ဒီကယောဂအခြေအနေကြောင့်ပြပကအလုပ်သမားတွေကိုချက်ပြီးဝင်ခွင့်မပြုသေးပါဘူး။ဒါကြောင့်လက်ရှိပါမစ်တတန်းကုမ္ပဏီရဲ့နိုင်ငံတွင်းကမြန်မာအပါအဝင်ပြပလုပ်သားတွေကိုရှော့ပေါ့ပေးမဲ့အစီအစဉ်တွေစဉ်းစားလာနေရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ VOA အတွက်သတင်းပေးပို့လိုက်တာပါ။
ဆရာကျွန်တော်မြန်မာနိုင်ငံမှာစစ်တပ်ကအနာပြန်လဲရယူထိုင်ကြလားဆိုရက်သုံးသက်တဲ့ဘုက္ခုကမ္ဘာမီဒီယာတွေကထုတ်လို့ပြောပြပါသေး။မူရင်းအပေါ်မူရင်းသုံးနှုတ်ပိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းသွားပါ။ဒေါန်ဆန်းစုကြည်ရဲ့ကြီးမားတဲ့အောင်ပွဲအပြီးစစ်တပ်ကပြန်လဲထိန်းချုပ်လာမလားဆိုရက်ခေါင်းစဉ်နဲ့ဩစတြေးလျပညာရှင်ဦးဖြစ်ကြတဲ့အဒမ်ဆင်ဆန်နဲ့နီကလပ်စ်ဖာရလီတို့ရဲ့သုံးသက်ချက်ဖြစ်ပါတယ်။ဒီကောက်ပွဲကျင်းပပြီးသုံးရက်ကြာမှာ NLD ဟာအောင်ပွဲခံနေပါပြီ။ဒီအောင်ပွဲဟာရိုဟင်ဂျာပြည်နယ်နဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပေါ်နိုင်ငံတကာကြေကြေပြင်းပြင်းထန်ထန်ဝေဖန်နေကြတာကိုသန်းသန်းချီတဲ့သူ့ကိုထောက်ခံသူမက်ဆန္ဒရှင်တွေကဂရုမစိုက်ညှင်းပယ်လိုက်တယ်ဆိုတာပြသရလဲရောက်တယ်လို့လည်းဆိုပါတယ်။ညဉ့်ရက်ရီအတွက်အခက်အခဲရှိနေတဲ့ဒေသတို့မှာဒီကောက်ပွဲပြဖြတ်ခဲ့တာရိုဟင်ဂျာမွတ်စလင်တွေမဲပေးခွင့်မရတာတွေကြောင့် HRW လို့လူခွင့်အဖွဲ့တွေကတော့ဒါတွေဟာဒီကောက်ပွဲရဲ့အခြေခံအနေချက်ဖြစ်တယ်လို့ထောက်ပြနေကြပါတယ်။စစ်တပ်အနေနဲ့ကတော့သူကြောထောက်နှက်ခံပြထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဆုံးနေတဲ့ဒီရလက်ကိုတိတ်မပတ်တပါနဲ့တော့လက်ခံလိုက်မယ်လို့ဆိုထားပါတယ်။ပြီးခဲ့တဲ့9နှစ်အတွင်းမှာစစ်တပ်နဲ့ NLD ရဲ့ဆက်ဆံရေးကိုကြည့်မယ်ဆိုရင်ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံရှင်ရေးစစ်တပ်ကလုပ်တဲ့ကိစ္စမှာတောင်မှ NLD ဆိုရဟာစစ်တပ်နဲ့စဉ်စဉ်မြဲမြဲဆီခဲ့တယ်လို့သူကထောက်ပြထားပါတယ်။ဒါပေမဲ့ရွေးကောက်ပွဲနီးကပ်လာတဲ့အခါမှာတော့စစ်တပ်အကြီးအကဲကပြည်ထောင်စုရွေးကောက်ပွဲကမရှင်ရဲ့လုပ်ရည်နဲ့ပတ်သက်ပြီး NLD အစိုးရကိုဝေဖန်ခဲ့ပါတယ်တဲ့။ရှိကိုဆက်ကြည့်မယ်ဆိုရင်ရညာရီဘော်စစ်တပ်ရဲ့ကျူးလွန်တဲ့ပြစ်မှုတွေကိုဒေါန်ဆန်းစုကြည်ကအကာအကွယ်ပေးခဲ့တာဟာလက်ခံနိုင်ွယ်မရှိပေမဲ့နိုင်ငံတကာအစိုးရတွေအဖို့ကတော့အစ်စ်ပြန်တက်လာမဲ့ဒီ NLD အစိုးရကိုဆက်လက်ထောက်ခံသွားရုံကလွဲပြီးတခြားရွေးစရာနီလန်နဲ့ပတ်လှတယ်လို့လည်းဆိုထားပါတယ်။တကယ်လို့သာအရသာဥဆောင်တဲ့အစိုးရလက်ထက်ကအာဏာကိုစစ်တပ်ကပြန်လည်ရယူလာမယ်ဆိုရင်တော့ဒါဟာမြန်မာနိုင်ငံဒီမိုကရေစီရဲ့စီးရီးသာသာကြီးနောက်ပြန်ဆော့ကျသွားတာပဲဖြစ်ပါလိမ့်မယ်တဲ့။အစ်မငါနဲ့ကလာအခြေအနေကိုကြည့်ပြီးတော့စစ်တပ်ဟာပြန်လည်ထိန်းချုပ်လာနိုင်တဲ့အလားအလာမရှိဘူးလို့ပြောရင်ရနိုင်ပေမဲ့မကြသေးမီကဖြစ်ရတွေကိုကြည့်မယ်ဆိုရင်စစ်တပ်ဒီမြန်မာနိုင်ငံရေးမှာအထက်အချာနေရာကိုဝင်ယူဖို့အတွက်အကြောင်းပြချက်တစ်ခုခုတော့အမြဲတမ်းရှာဖွေတွေ့ရှိနိုင်တယ်လို့ဆိုထားပါတယ်။ဆိုတော့ဆုံဆုံထွေးထွေးပဋိပက္ခတွေရှေ့မှာဖြစ်မလာရအောင်ဆောင်ရွက်ဖို့အတွက်ရွေးကောက်ပွဲအနိုင်ရထားတဲ့အစိုးရဟာဖွံ့ဖြိုးရေးနဲ့လူမှုလုံခြုံရေးကိုကြဲကြဲပြန့်ပြန့်အလေးထားပြီးအများဆုံးလှုပ်ဆောင်ဖို့လိုအပ်ပါတယ်တဲ့။ဒါကျင်ဒီရွေးကောက်ပွဲရလဟာနှစ်ရှည်လာများဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကိုငင်းငင်းရအောင်ဖြည့်ရှင်းနိုင်မဲ့အခွင့်အလမ်းတရားလည်းဖြစ်တယ်လို့ညီသာထားပါခင်ဗျာ။အစီအစဉ်ကို scroll.in မှာဖတ်ရှုနိုင်ပါတယ်။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။အမေရိကန်သမ္မတအသစ်ဖြစ်လာဖို့တေချာသလောက်ရှိနေတဲ့ဂျိုးဘိုင်ဒန်နဲ့အတူလာမယ့်၄နှစ်သက်တမ်းဒုသမ္မတတာဝန်ထမ်းဆောင်မဲ့ကမလာဟဲရစ်ဆာဆိုရင်နှစ်ပေါင်း200ကျော်အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာတဲ့သူပါ။ဒါပြင်ရွှေ့ပြောင်းမိပါနှစ်ပါးကနေမွေးဖွားလာတဲ့လူပြူမဟုတ်တဲ့အမျိုးသမီးတယောက်တန်းပြည်ရဲ့ဒုတိယအမြင့်ဆုံးတာဝန်ကိုထမ်းဆောင်มาလဲဖြစ်ပါတယ်။အမေရိကန်ပြည်အောင်စုတစ်ပိုင်းမှာဒါကဘလောက်ထိထူးခြားပါလဲ အမေရိကန်ပြည်အောင်စုရဲ့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာဖို့တေချာသလောက်ရှိနေတဲ့ကမလာဟဲရစ်အကြောင်းကိုတော့ဒီသတင်းပြန်မျိုးသမီးကဏ္ဍမှာစစ်စစ်တင်ဆက်ထားပါရရှင်အမေရိကန်ပြည်အောင်စုမှာသမ္မတရွေးကောက်ပွဲနောက်ဆုံးမေးရလတ်တွေကိုတရားဝင်ထုတ်ပြန်မကြေညာရသေးပေမဲ့လို့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကအနိုင်ရဖို့တေချာတဲ့ထောက်ခံမဲ့အရေးအတွေ့ရထားပြီးဖြစ်တယ်လို့မစ္စတာဘိုင်ဒန်ကိုယ်တိုင်ကလည်းနိုဝင်ဘာလ9ရက်နေ့ညကအနိုင်ရမိန့်ခွန်းပြောကြားခဲ့ပါတယ်။သူနဲ့အတူဒုသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့ရှိနေတဲ့ကမလာဟဲရစ်ကတော့အမေရိကန်ပြည်ထောင်စုသမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာမဲ့သူပါ။ဒါအမေရိကန်သမိုင်းအတွက်ထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုပါပဲလို့ဟဝိုင်အခြေစိုက် Asia Pacific Center for Security Studiesလုံခြုံရေးဘာသာရေးဆိုင်ရာအာရှပစိဖိတ်စင်တာကပေါမောက်ခဒေါ်မီမီဝင်းဘတ်ကအခုလိုပြောပါတယ်
။ဒီဥစ္စာသမီးအားအရန်ထူးခြားတာပေါ့နော်။ဘာလို့လဲဆိုတော့ဒီဥစ္စာပထမဆုံးအမျိုးသမီးတယောက်ဒီအကြီးဆုံးပေါ့နော် highest office United States မှာပေါ့နော်။အဲ့ဒါအမျိုးသမီးဝင်နိုင်တယ်ဆိုတာအရန်ထူးခြားတာ။အဲ့နောက်ပြီးတော့လည်းတိုက်ဆိုင်ဆိုင်ပဲဒီနှစ်ကအမျိုးသမီးများရဲ့မဲပေးဖို့အခွင့်ရရခဲ့တာအနှစ်တရာပြည့်ပြည့်ပါပဲဆိုတော့အဲ့ဒီ American အမျိုးသမီးတွေကအနှစ်တရာကြော်ကြော်ဒီလိုမျိုးတိုက်တွန်းပြီးတော့ကြိုးစားလာတာအခုမှပထမဆုံးဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့เนาะအမြင့်ဆုံး office တစ်ခုကိုအမြင့်ဆုံး position ကိုရောက်လာတာပေါ့နော်ဆိုတော့အဲ့ဒီဥစ္စာအရန်ထူးခြားတယ်သူပို့ပြီးတော့ထူးတောင်ပို့ထူးခြားသွားတာဒီအမျိုးသမီးတွက်ကကြတော့သူကအဖြူမဟုတ်တဲ့အမျိုးသမီးသူရဲ့အဖေအမေတွေက immigrant တွေတခြားနိုင်ငံကနေရွှေ့ပြောင်းလာတဲ့လူတွေဆိုတော့လေအဲ့ဒါပို့ပြီးတော့တောင်မှထူးခြားတာပေါ့နော
်နှစ်ပေါင်း100ကျော်ရှိလာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုသမိုင်းမှာအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအမျိုးသမီးလွတ်တော်အမတ်တွေအမျိုးသမီးတရားရေးဆိုင်ရာအရာရှိတွေအများပြားရှိနေပေမဲ့လို့အုပ်ချုပ်ရေးပိုင်းမှာတော့အမြင့်ဆုံးနေရာဖြစ်တဲ့သမ္မတအိမ်ဘူတော်မှာသမ္မတဒါမှမဟုတ်ဒုသမ္မတတာဝန်ထမ်းဆောင်မှုတဲ့အမျိုးသမီးဆိုတာတယောက်မှမရှိသေးပါဘူးVirginia Tactuga Barbara Perry ကအခုလိုပြောပါတယ
် Women in the Supreme Court we have Nancy Pelosi as the speaker of the house in Congress but never in the executive branch have
တရားရုံးချုပ်မှာအမျိုးသမီးတရားသူကြီးတွေရှိပါတယ် Congress လွတ်တော်မှာဆိုရင်လည်းအောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ရှိပါတယ်ဒါပေမဲ့အုပ်ချုပ်ရေးကဏ္ဍမှာဒုသမ္မတအမျိုးသမီးဆိုတာကတော့ကျမတို့မှာမရှိသေးပါဘူးသမ္မတလည်းမရှိသေးပါဘူးအမျိုးသမီးဆိုတာအပြင်ပုံမကောင်းမွန်တဲ့ဘဝတစ်ခုရှာဖို့အတွက်တခြားနိုင်ငံတွေကရွှေပြောင်းရောက်လာကြတဲ့မိဘနှစ်ပါးကနေမွေးဖွားလာတဲ့လူဖြူမဟုတ်တဲ့အမျိုးသမီးတစ်ယောက်ပ
ါကမလာဟဲရစ်ရဲ့မိခင်ဟာအိန္ဒိယနိုင်ငံကနေပြောင်းရွှေ့လာတဲ့သူဖြစ်ပြီးဖခင်ကတော့ဂျမေးကာနိုင်ငံကနေပြောင်းရွှေ့လာသူဖြစ်ပါတယ်ဒီလိုရွှေပြောင်းမိဘနှစ်ပါးကနေကယ်လီဖိုးနီးယားပြည်နယ်အိုကလန်မြို့မှာသူ့ကိုမွေးဖွားခဲ့တာဖြစ်ပါတယ်သူ့ရဲ့ပထမဆုံးတက္ကသိုလ်ဘွဲ့ကိုတော့လူမျိုးချောင်းသူချောင်းသားတွေအများဆုံးတက်ရောက်တဲ့မြို့တော်ဝါရှင်တန်ကဟာဝဲတက္ကသိုလ်မှာရရှိခဲ့တာပါ။အဲဒီနောက်ကယ်လီဖိုးနီးယားတက္ကသိုလ်မှာဥပဒေဘွဲကိုထပ်ယူခဲ့ပြီး2004ခုနှစ်မှာတော့ဆန်ဖရန်စစ္စကိုမြို့မှာအစိုးရရှိနေအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။2010ခုနှစ်မှာကယ်လီဖိုးနီးယားပြည်နယ်ရဲ့ပထမဆုံးလူမဲအမျိုးသမီးရှေ့နေချုပ်ဖြစ်လာခဲ့ပါတယ်။2016ခုနှစ်မှာတော့ဒီပြည်နယ်ရဲ့ကိုစားပြုအထက်လွှတ်တော်အမတ်အဖြစ်ရွေးချယ်တင်မြှောက်ခံခဲ့ရပါတယ်။ကမလာဟဲရစ်ရဲ့အကြောင်းကတော့အမေရိကန်ပြည်ထောင်စုအကြောင်းကိုအကောင်းဆုံးဖော်ပြနိုင်တဲ့ဥပမာတစ်ခုပါပဲလို့ပေါမောက်ကဒေါ်မီမီဝင်းဘတ်ကပြောပါတယ်
။ကမလာဟဲရီစ်ရဲ့ story ရတဲ့ American story လို့ပြောလို့ရတာပေါ့နော်။သူ့ရဲ့မိဘတွေကတခြားနိုင်ငံတွေရွှေ့ပြောင်းပြီးတော့ United States ကိုလာတယ်။အဲသူ့အဖေက scholar ပေါ့နော် professor တယောက်ပေါမောက်ကတယောက်ဖြစ်တယ်။သူ့အမေကကြတော့ scientist ပိတ်သိပ်ပံပညာရှင်တယောက်နဲ့ United States ကိုလာတယ်။သူတို့ဒီမှာတွေ့ပြီးတော့အိမ်ဆောင်ကြပြီးတော့ဒီအမိနှစ်ယောက်ကိုရတယ်ပေါ့နော်ကမလာနဲ့သူရဲ့ညီမလေးတယောက်ရှိတယ်ဆိုတော့ကမလာဟဲရစ်ရဲ့ story ကတော့ American story ပဲဒါဘာလို့ဆိုအမေရိကကများသောအားဖြင့်နိုင်ငံတကာရွှေ့ပြောင်းပြီးတော့ဒီမှာလာပြီးတော့နေတဲ့လူတွေများတဲ့နိုင်ငံတစ်ခုဖြစ်တယ်ပေါ့နော်အဲနောက်တစ်ခုကကျတော့ကမလာဟဲရစ်ကိုနိုင်ကလည်းအရန်ထက်မြက်တဲ့စိတ်ခိုင်မာတဲ့အမျိုးသမီးတစ်ဦးဖြစ်ပါတယ
်အသက်56နှစ်အရွယ်ကမလာဟဲရစ်ဟာနောက်လာနောက်သားလူငယ်အမျိုးသမီးတွေအတွက်တော့လေးစားတူယူစရာအားကျစရာရှေ့ဆောင်နမူနာတစ်ခုပါပဲလို့လေဂျော်မီမီဝင်းဘတ်ကပြောပါတယ
်။စာနမူနာပေါ့နော်။အဲ့လိုရှိတဲ့အခါကျတော့အမျိုးသမီးတွေက"အော်ငါတို့လည်းဒီလိုဖြစ်နိုင်ပါလား။ငါတို့နဲ့မဆိုင်ဘူးဆိုတဲ့ဥစ္စာစိတ်တွေပျောက်ပျောက်သွားလိမ့်မယ်" နော်ဆိုအဲ့ဒီဥစ္စာအရန်အရေးကြီးတယ်ဆိုတော့အန်တီတို့အတွက်အမေရိကန်မှာဒီနေ့ကတော့တကယ်ကောင်းမြတ်တော့ပေါ့နော်ကောင်းမြတ်တဲ့အာထူကြတဲ့အာနောက်ပြီးတော့သမိုင်းဝင်နိုင်တဲ့အဲ့ဒီနေ့ပါပဲမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအတွက်လည်းဒီဥစ္စာစံနမူနာအရန်ကောင်းတဲ့စံနမူနာပေါ့နော်ဆိုတော့အန်တီတို့ကတော့ဝမ်းသာအားရပေါ့နော်ဘာ celebrate လုပ်နေကြတယ
်ဒီနေ့ဟာတိုက်တိုက်ဆိုင်ဆိုင်ပဲအမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးခွင့်ရတာနှစ်တရာပြည့်တဲ့နှစ်ဖြစ်ပါတယ်။ဒါကြောင့်နိုဝင်ဘာလ9ရက်နေ့ကမင်ကုန်းပြောကြားတဲ့အချိန်မှာကမလာဟဲရစ်ကတချိန်ကအမျိုးသမီးခွင့်ရလှူရှားသူတွေရွရွချွန်ချွန်တိုက်ပွဲဝင်ခဲ့လို့ပုံမကောင်းမှုနဲ့အနာဂတ်တစ်ခုကိုပြည်သူတွေရဲ့စွမ်းအားနဲ့တည်ဆောက်နိုင်ခဲ့တာဖြစ်ပါတယ်လို့အလေးနက်ထားပြောဆိုသွားခဲ့ပါတယ်
။ Their determination and the strength of their vision to see what can be unburdened
by အခုဒီနေရာကိုသူရောက်လာတာဟာတချိန်ကအမျိုးသမီးတွေရဲ့ရုန်းကန်လှူရှားမှုသူတို့ရဲ့စိတ်သက်ခိုင်မာမှုနဲ့အမြင်ကျယ်မှုတွေကြောင့်သာဖြစ်ပြီးဒီအမျိုးသမီးတွေကပခုံးထမ်းတင်ပေးခဲ့လို့သာသူကုလိုခြေနေမျိုးကိုရောက်လာတာပါလို့တလပွဲဖြစ်နေဝယ်မင်တန်မြို့မှာကျင်းပတဲ့အောင်ပွဲခံမိကုံမှာပြောသွားခဲ့တာပါအမျိုးသမီးတွေကုလိုခေါင်းဆောင်မှုနေရာကိုရဖို့အတွက်ကတော့နှစ်ပေါင်းများစွာပေးဆက်ရုန်းကန်ခဲ့ကြတာဖြစ်တယ်လို့ပေါမောက်ကဒေါ်မီမီဝင်းဘတ်ကပြောပါတယ်
The American အမျိုးသမီးတွေဒီမဲပေးခွင့်ရတာကအနှစ်တရာအဲ့ဒီမဖြစ်ခင်မှာဒီမဲပေးနိုင်ခွင့်အခွင့်အရေးရအောင်အတွက်ကိုဒီအမျိုးသမီးတွေလိုရတာ85နှစ်သူတို့အဲ့လိုမျိုးဇွဲရှိပြီးတော့တိုက်လာတော့မှ1919မှာပထမဆုံးသူတို့မဲပေးနိုင်မှုအတွက်ကိုသူတို့ law ကိုတင်လို့ရတယ်အဲ့ဒီအရင်က1920မှာစပြီးတော့သူတို့ဒီဥစ္စာမဲပေးပိုင်ခွင့်ရရှိလာတာ Kamala HarrisVice President ဖြစ်သွားနိုင်တဲ့ဥစ္စာကသူတို့လှုပ်ထားပေးလို့เนาะအနှစ်တရာလောက်တုန်းကအနှစ်185အနှစ်တုန်းကသူတို့လှုပ်ထားပေးလို့
တချိန်လုံးကတော့မျိုးသမီးတွေဟာအခုလိုနိုင်ငံရဲ့အမြင့်ဆုံးနေရာမပြောနဲ့မဲပေးခွင့်တောင်တန်းတူရခဲ့ကြတာမဟုတ်ပါဘူးဒီကနေ့တိုးတက်တဲ့ဒီမိုကရေစီနိုင်ငံကြီးဖြစ်ဖို့ဆိုတာမှာအမေရိကန်ပြည်ထောင်စုကလည်းအစစ်စင်တိုးတက်မှုတွေရအောင်ဖြတ်သန်းခဲ့ရတာဖြစ်ပြီးအခုထိလည်းပုံမကောင်းမှုအောင်ကြိုးပမ်းနေရဆဲပါပဲလို့တော်မီမီဝင်းဘတ်ကပြောပါတယ
် American Democracy ကallo perfect မဟုတ်ဘူးအဲ့ဒီဥစ္စာကအမြဲတမ်းနေ့တိုင်းနေ့တိုင်းပြည်သူလူထုကစ조사ပြီးတော့အဲ့ဒီဥစ္စာရအောင်လှမ်းနေရတယ်အဲ့ဒီဥစ္စာဘယ်တော့မှပြီးမှာမဟုတ်ဘူး democracy က process it's a process เนาะအဲ့လိုတစ်လှိုင်းရင်တစ်လှိုင်းနဲ့တွိုင်းနဲ့ပို့ပို့ပို့ပို့ပြီးတော့ကောင်းလာမယ်ဒါမဲ့လည်းကောင်းကြလည်းအမြဲတမ်းပြောင်းနေတယ်เนาะပို့မို့ကောင်းလာအောင်တနေ့နဲ့တနေ့ပို့မို့ကောင်းလာအောင်တစ်ဆက်နဲ့တစ်ဆက်ပေါ့နော် generation တစ်ခုနဲ့ generation တစ်ခုပို့ပြီးတော့ကောင်းလာအောင်လုပ်ဖို့လိုအပ်တယ်အဲကြောင့်မလို့လေသူတို့ပြောသွားတာ American တွေတူတူကလာပြီးတော့လှုပ်လိုက်လို့ democracy ဆိုတာတဲ့သူပိုင်သူနေနေတာမဟုတ်ဘူးတဲ့လူတွေတည်ဆောက်တဲ့ဥစ္စာအဲ့ဒီကလူတွေပါဝင်တော့မှဒီ democracy ဆိုတဲ့ဥစ္စာကတဲ့ခိုင်ခိုင်မာမာဖြစ်တာတဲ့ဒီရဲ့
လူပြိုမျိုးသားတွေကြီးစိုးတဲ့ Washington နိုင်ငံရေးမှာလူမင်းနဲ့တောင်အာရှຫນွေဘွားအမျိုးသမီးတယောက်အမြင့်ဆုံးအုပ်ချုပ်ရေးရာထူးနေရာတစ်ခုကိုရောက်လာတာကတော့တကယ့်ကိုထူးခြားတဲ့တမိုင်းမတိုင်တစ်ခုဖြစ်နေတာပါဒီတမိုင်းမတိုင်ကိုသူနဲ့စတာဆိုပေမဲ့သူနဲ့မဆုံးစေရပါဘူးလို့ကမလာဟဲရစ်ကပြောပါတယ
် While I may be the first woman in this office I will not be the last
သူဟာအမေရိကန်ဒုကမလာအဖြစ်ပထမဆုံးတာဝန်ထမ်းဆောင်ဝင်ရသူသာဖြစ်ပေနောက်ဆုံးဆိုတာတော့ဖြစ်မှာမဟုတ်ပါဘူးလို့ကမလာဟဲရစ်ကပြောသွားတာပါဒါပြင်ဒီကနေ့ဒီအောင်ပွဲအခြေအနေကိုစောင့်ကြည့်နေကြတဲ့မင်းကလေးငယ်တွေအားလုံးဒီတိုင်းမြန်မာတီလိုဖြစ်နိုင်တဲ့ဆိုတာကိုမြင်တွေ့ခဲ့ကြရပါပြီ။ရည်ရွယ်ချက်အပြည့်ထားပြီးတော့ခိုင်မာတဲ့ယုံကြည်ချက်နဲ့သာကြိုးစားအားထုတ်ကြပါ။ဘယ်သူမှအချင်းမထားတဲ့နေရာတစ်ခုကိုရလာပါလိမ့်မယ်လို့လည်းကမလာဟဲရစ်ကနောက်လာနောက်သားမျိုးဆက်တွေကိုအားပေးစကားပြောကြားသွားခဲ့ပါတယ်။သူပြောသလိုပါပဲ။ဘယ်သူမှဆိုကြိုးစားအားထုတ်မယ်ဆိုရင်တော့ကြိုးစားမှုရဲ့အကျိုးရလဒ်ကိုခံစားကြရစနေပါ။ဒါကြောင့်ခိုင်မာတဲ့ယုံကြည်ချက်ထားပြီးကိုယ့်ရဲ့ရည်မှန်းချက်ပန်းနိုင်အောင်ရှောက်လန်းနိုင်ကြပါစေလို့ဆုတောင်းရင်းဒီသတင်းပြန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျွန်မခင်ဗျာပြေးပါရှင
်ဂူရဘတ်သူတော်ဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာဟိုအရင်ခေတ်ကအမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့နာမည်ရေးထိုးထားတဲ့နယူးယောက်အဲလစ်ကျွန်းကအထိမ်းအမှတ်နေရာကွန်ဂရက်စ်လွှတ်တော်စာကြည့်တဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ
မ
ငယ်နဲ့ရာဇဝင်တနေ့လောက်ကဥရောပကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းဝင်ရောက်သူတွေဟာနယူးယောက်မြို့အဲလစ်ကျွန်းမှာရှိတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဖျက်ဆီးခဲ့ရတာပါအခုခါမှာတော့အဲလိုဝင်ရောက်သူတွေရဲ့နာမည်တွေကိုတမဏီပြားတွေပေါ်မှာရေးထိုးထားတယ်လို့1954ခုနှစ်ဒီကျွန်းပေါ်ကလူဝင်မှုကြီးကြပ်ရေးရုံးပိတ်ပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကဝင်ရောက်လာသူတွေရဲ့နာမည်ကိုလည်းရေးထိုးထားတာပါLiberty John နဲ့ Alice John Foundation ဥဆောင်ညွှန်ကြားရေးမှူး Steve Brigandy က
Everybody wants to be honored. They want to be remembered.
အားလုံးကမှတ်တမ်းထားပြီးသတိတရားဂုဏ်ပြုရအောင်လိုလားကြပါတယ်။အမေရိကကိုသူတို့စတင်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးမှတ်တမ်းရရှိစေရည်ရတာကြောင့်တက်နိုင်တယ်လို့အခုလိုစီစဉ်ပေးထားတာ
ပါ။တမ္ပဏီပြားတွေပေါ်ကလူမျိုးပေါင်းစုံရဲ့နာမည်တွေဟာ American ပြည်ထောင်စုရဲ့ရွှေ့ပြောင်းဝင်ရောက်သူတွေပေါ်ထားတဲ့သဘောထားကိုထင်ဟပ်နေတာပါ။1989ခုနှစ် Alice John ကိုပြင်ဆင်မွမ်းမံရမှာတမဏီပြားပေါင်း980လောက်မှာရွှေ့ပြောင်းဝင်ရောက်သူ9,800နီးပါးရဲ့နာမည်တွေကိုရေးထိုးခဲ့ပါတယ်။တကယ်လို့ဟိုးအရင်ရွှေ့ပြောင်းဝင်ရောက်လာသူတွေကစင်းသက်လာသူတွေအနေနဲ့သူတို့မိသားစုရဲ့နာမည်ကိုရေးထိုးမယ်ဆိုရင်ဒေါ်လာ150ကုန်ကြပါတယ်။အဖိုးဖွားရဲ့မိဘတွေနာမည်ရေးထိုးထားတဲ့နေရာကိုအလဲလာတဲ့အီရန်ဂျိုဆန်ကခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုဖျက်ဆီးခဲ့ရတဲ့ဟိုရုံးကရွှေပြောင်းအခြေချသူတွေရဲ့အခြေအနေဟာအခုခါမှာဝင်ရောက်လာသူတွေအတွက်မျှော်လင့်ချက်တွေပေးခဲ့တယ်လို့ဆိုပါတယ်
။ If I was a first or second generation, I would feel like
ကျမသာဒီမှာလာအခြေချတဲ့ပထမဒါမှမဟုတ်ဒုတိယမျိုးဆက်သားဖြစ်မယ်ဆိုရင်တော့တကယ်ကိုစိုးရိမ်စရာတွေတွေ့ကြုံရမှာပါ။အဲ့ဒီအချိန်ကအာနီယယ်တွေအခက်အခဲတွေအနှိမ်ခါရမှုတွေဒီကိုမလာကြနဲ့ဆိုတာမျိုးတွေအပြောခံခဲ့ကြပေမဲ့လည်းအခုတော့တတိယစတုထပြင်စမမျိုးဆက်အထီးမိသားစုတွေများလာခဲ့ကြပါတယ
်။အခုခါမှာရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အမှတ်တရနေရာအဖြစ်သတ်မှတ်ထားတဲ့ Alice John ကိုခရီးသွားတွေလည်းလာရောက်လည်ပတ်ကြပါတယ်။ပြင်သစ်ခရီးသွား Celine Youhart က
C'est bien que tout soit retracé.
Namery ko sinit taja akhu lo su saung tha da ayan kaung ma de ko be mi ta su ka sin tet la le so da di ma pyan sha twe nai ma de.
Di tamani ywa ri bo ma atama lo a pe sei khain tu ri ye namery ko le yee thu tha da wa. Brigandy ga
We tell the story of slaves and their arrival.
Chu nei ne tu lo blu yauk la da le so da le ma tan tin da ba de. Ta kai ko wan ne bwa ya chein ni ba. Da mai le khu kha ma lo da ri ya American ye tamai chit la bi tu lo ye mi ta su ri a ne ne le gung pyu ja ba de.
တမဏီပြားတွေပေါ်မှာဌာနေတိုင်းရင်သားအမေရိကန်အင်ဒီယန်မိသားစုတချို့ရဲ့နာမည်ကိုလည်းရွေးချယ်ဂုဏ်ပြုရေးထိုးထားပါတယ်ခင်ဗျာ။နဇရူးအစ္စလာမ်ဟာတရားဟောဆရာတစ်ယောက်ဖြစ်ပြီးစံစာတင်ကြောင်းရဲ့ကျောင်းအုပ်လည်းဖြစ်ပါတယ်။ဒါပေမဲ့သူဟာရက်ကွက်ကင်းလုံခြုံရေးအမှတ်တံဆိပ်နဲ့တတ်ထားတဲ့ကာဒစီမောင်းပြီးတော့ရက်ကွက်ကိုလိုက်လံဆက်ဆဲလေးရှိပါတယ
် Say if someone just an immigrant came
အရနိုင်ငံတွေကလာကြသူတွေသူတို့ဒုက္ခရောက်နေရင်ဒါမှမဟုတ်အကူအညီလိုနေရင်ကားမှာရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတဲ့စာကိုတွေ့နိုင်ပါတယ်အင်္ဂလိပ်လိုရေးထားတာကိုနားမလည်နိုင်ရင်တောင်းအာရိဗျဘာသာစကားနဲ့ရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတာကိုတွေ့ရပါတယ်အဲ့လိုရေးထားတာကိုတွေ့ရင်မွတ်စလင်ဆိုတာကိုသိနိုင်တော့သူတို့တခုခုအကူအညီလိုရင်လာပြောနိုင်ပါလိမ့်မယ်
အခုလိုဖွဲ့စည်းထားတဲ့မွတ်စလင်လုံခြုံရေးကင်းလက်အဖွဲ့အနေနဲ့ရက်ကွက်တွင်ရာဇဝတ်မှုတွေဖြစ်ပွားမှုမရှိအောင်တားဆီးနိုင်တယ်လို့ပုဂ္ဂိုလ်ရေးဆိုင်ရာအခက်အခဲရှိသူတွေကိုလည်းဖေးမှအကူအညီပေးပါရယ်အမာခံစေတနာဝန်ထမ်း50ကျော်ပါဝင်တဲ့ဒီအဖွဲ့ဟာဘာသာစကားအခက်အခဲကိုဖြေရှင်းပေးနိုင်တယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းတိုင်ပင်ဆွေးနွေးပေးပါရယ်အာရှသားတွေနဲ့ဖွဲ့စည်းထားတဲ့အခုလိုအလားတူအဖွဲ့မျိုးလဲ Brooklyn အရက်မှာရှိနေပြီးသားပါမွတ်စလင်ကင်းလက်အဖွဲ့ရဲ့ဒါရိုက်တာMawish Fatma ga
Now we start like why don't Muslims have that
Muslim တွေမှာလည်းဘာကြောင့်မရှိရမှာလဲဆိုပြီးအမြဲစဉ်းစားမိပါတယ်ဒါအလွန်ကောင်းတဲ့အစီအစဉ်မှာယဉ်ကျေးမှုတွေအကြာပေါင်းစည်းမှုတည်းရပါအ
ာရှသားတွေရဲ့ကင်းလက်ဖွဲ့ကလည်းရေကားတွေပုံစံမျိုးအသုံးပြုပြီးတော့ကင်းလှည့်တာပါဘာသာစကားအခက်အခဲရာဇဝတ်မှုထူပြောလာတာတွေကြောင့်အခုလိုအဖွဲ့အစည်းတွေပေါ်ပေါက်လာတာပါဈေးဆိုင်ပိုင်ရှင်တဦးဖြစ်တဲ့တိုနီဂျန်က
ဆိုတော့ ਨੰਦੂ ကဆို没有种族歧视那是
ဘာဝကြကြပြောရမယ်ဆိုရင်တော့လူမျိုးရေးခွဲခြားမှုကိုအဆုံးသတ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ကိုယ်အတိုင်းဝိုင်းကိုစူးစီးထားတဲ့အဖွဲ့အစည်းရှိရပါမယ
်ဒီအဖွဲ့ကိုတည်ထောင်သူလူဝီလီယူစာ1990ခုနှစ်တွေတုန်းကတရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်လာသူပ
ါ從五年前我们开始跟进执法部门
လုံငယ်တဲ့ငါးနှစ်ဒီဖွဲ့ဆဖွဲ့ပြီးတဲ့နောက်ပိုင်းရဲဌာနနဲ့ရက်ကွက်ကနေပြီးတော့လူလူကြာပို့ပြီးတော့နီနီကက်ကက်ဆက်ဆံလာကြပါတယ်အထူးသဖြင့်ရာဇဝတ်မှုကျူးလွန်သူတွေရဲ့ရံမှုတော်ကိုခံခဲ့ရတဲ့သူတွေနဲ့ပါရှစ်ပြောင်းခြေချလာသူတွေအနေနဲ့ဘာမှစိုးရိမ်စရာမလိုဘဲနဲ့သူတို့ရဲ့နင်းနာမှုတွေကိုပြောဆိုလာနိုင်တယ်လို့ရဲတပ်ဖွဲ့ကလည်းဒီဖွဲ့စည်းရဲ့အရေးပါမှုကိုအသိအမှတ်ပြုလာပါတယ
်အခုခါမှာတော့ရက်ကွက်ကင်းလက်အဖွဲ့တွေမှာစေတနာရှင်လှူအပ်ပေးတွေပုံများလာပြီးမကြခင်မှာနယူးယောက်တမျိုးလုံးကိုပါတိုးချဲ့ကင်းလက်သွားဖို့အစီအစဉ်ရှိတယ်လို့မွတ်စလင်ကင်းလက်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါရခင်ဗျာ
1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်စ်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်တင်ပြပေးပါမယ်။ကွန်ဂရက်စ်စာကြည့်ရိုက်ကစာအုပ်တွေဟာများလွန်းတာကြောင့်ကုန်အောင်ဖတ်ဖို့ဆိုရင်တဘောနဲ့တောင်မလွန်လောက်ဘူးလို့ကွန်ဂရက်စ်စာကြည့်ရိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်။သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရိုက်နဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရိုက်နဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပြောင်းရစွာပြပြနိုင်ပါတယ် Mrs. Pefford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းညာလန်းတစ်ချောင်းစာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ်
But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့သုံးလွှာအစွန်ဆုံးမှာရှာရင်ခမည်းလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူးစောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိရှ်တပ်ဖွဲ့တွေကကွန်ဂရက်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖေဂျိုစိန်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပ
ါကွန်ဂရက်စာကြည့်လိုက်မှဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေပါဝင်မျက်မမြင်တွေအတွက်လက်နဲ့ဆမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း 1,000 လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာ။နေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ။
နေရာသိမ်းရှိတော့တာငွေကြီးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်စ်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်နေပါလေကျမခင်မျိုးသက်ပါAmerican State Company Pfizer ကဂျာမနီက BioNTech နဲ့တွဲပြီးနိုင်ငံပေါင်း6နိုင်ငံမှာလူပေါင်း 4,000 ကျော်နဲ့ဆန်းသက်နေတဲ့ COVID-19 ကာဝယ်ဆေးဟာရာဂိုင်းနှုန်း 90 ကျော်ထိရောက်မှုရှိတယ်လို့ November 9ရက်နေ့မှာကြေညာခဲ့ပါတယ်။ဒီကာဝယ်ဆေးရဲ့အလားအလာနဲ့ပတ်သက်ပြီးအနုဇီဝဗေဒပညာရှင်မတ်ခင်ဇာဝင်းပြည့်ရဲ့အမြင်ကိုကြည့်ရအောင်ပါ
။ကာဝယ်ဆေးကိုဖော်တဲ့ဟာမှာသူကလူနဲ့ဆန်းသက်တဲ့ clinical trial အဆင့်3ပေါ့နော်နောက်ဆုံးဆင့်ကိုရောက်နေပြီအဲ့နောက်ဆုံးဆင့်ရောက်နေတဲ့ဟာမှာသူလူနဲ့ဆန်းတာက4,300ကျော်နဲ့ဆန်းတယ်ဒါဟိုကျမရဲ့ account volunteer တွေနဲ့သူတို့ဆန်းတယ်90ရာခိုင်နှုန်းသောလူတွေကဒီ virus ကူးတဲ့ down သူတို့ခံနိုင်တယ်ဆိုတဲ့ဟာကိုပြတယ်နောက်ပြီးတော့အဲ့တော့ social လည်းမရှိတော့နေတယ်ဆိုတဲ့ဟာကိုသူတို့ပြပါတယ်ဒါကြောင့်သူတို့က result ကောင်းတယ်ဆိုပြီးတော့ကြီးညာခဲ့ပါတယ်ရှင
်ဒီလိုမျိုးအခြေအနေကောင်းနေတဲ့ဆေးတစ်ခုက FDA ပေါ့နော်ဒီအစိုးရအတိအမှတ်ပြုတဲ့အဆင့်ကိုဘယ်လိုအနေထားမျိုးရောက်မှသူတို့ရနိုင်မှာလဲ
ဟုတ်ကဲ့ပါဒီ Pfizer ထုတ်တဲ့စိတ်တော့ကြာသူကနှစ်ကြိမ်ထိုးရမယ် volunteer တွေထိုးပြရတဲ့လူတွေမှာသူကထိုးပြီးတော့28ရက်အထိကိုသူတို့ခုခံအားရနိုင်တယ်ဆိုတော့သူတို့သေချာပြောနိုင်တယ်ဒါပေမဲ့သူကဒါပထမကြိမ်ထိုးတာပေါ့နော်အဲ့တော့ကာကွယ်ဆေးတစ်ခုကိုထိုးရဆိုတော့ dose ပြောင်းထိုးရတယ်ဆိုရဲပထမအကြိမ်ထိုးမယ်ဒုတိယအကြိမ်ထိုးပြီးရင်ဘယ်လောက်ကြာကြာခံမလဲဆိုတဲ့ဟာရှိတယ်ပေါ့နော်အဲ့တော့ America ရဲ့ FDA ကြီးကနေပြီးတော့ Emergency Use Authorization ဆို EUA ရဖို့အတွက်ကသူကနှစ်လခုခံအားခံနိုင်တယ်ဆိုတဲ့ဟာမျိုးပြနိုင်တယ်ဆိုရင်သူတို့ကဒါကို EUA ရနိုင်တယ်အဲ့တော့ဒီနှစ်လခုခံအားရနိုင်မရနိုင်ဆိုတဲ့ဒီ data တွေကိုကြတော့ now normal တတိယပတ်ထဲမှာသူတို့ပြောနိုင်တယ်ပေါ့နော်
ဒါဆိုရင်မကြခင်မှာပဲရတော့မှာပေါ့နော
်ဟုတ်မကြခင်မှာပဲရတော့ဒီလိုသူတို့ EUA ရခဲ့မယ်ဆိုရင်ဒီနှစ်ကုန်လုံးသူက50 million ပေါ့နော် 50 million သူတို့ dose ထုတ်နိုင်မယ်လို့မျှော်မှန်းနေပေါ့နော်2021ထဲမှာဆိုလို့ရှိရင်သူတို့ 1.3 billion လောက်ကိုသူတို့ထုတ်နိုင်ဖို့မျှော်မှန်းထားတယ်လို့လည်းထည့်ပြောထားပါတယ်ရှင်ဟုတ်
ဒီဆေးရဲ့အလားအလာလေးနဲ့ပတ်သက်ပြီးတော့ဒီအနုဇီဝဗေဒပညာရှင်တွေဒီလေ့လာသုံးသပ်တာနဲ့ပတ်သက်ပြီးလည်းပြောပြပေးပါ
ကျမတို့ဒီအနုဇီဝ2000အနေကြည့်မယ်ဆိုရင်ဒီဆေးတစ်ခုက จ้าจ้าข้างในเลยตู้ยาคู่กันอ่ะจ้าจ้ากูไปในเลยเลยปูกางเลยไปบ่เนาะอ่ะกูเลี้ยล่าท่าได้เลี้ยล่าจ้าดิอะกงตลอดเมียนตู้เรตนาลงนี่แหละซี้ดิตลอดเมียนๆก็ตัวดิเฉิงไดตาตู่นี่แหละห่าตุยอ่ะเนาะเฉิงไดตาชีเลยปูกางเลยไปบ่เนาะဘာလို့လဲဆိုတော့တကယ်လို့ဥမာအခုရာသီတုပ်ကွေးဟာဆိုရင်တနှစ်မှတစ်ခါထိုးရတယ်ဒါပေမဲ့တနှစ်တစ်ခါထိုးရတယ်ဆိုမှသူ့ရဲ့ဒီခုခံအားခံတာကဒီရာသီတုပ်ကွေးရာသီတစ်ခုလုံးကိုသူခံနိုင်ပြီးတယ်ပေါ့နော်အဲဒါက6လတန်းတည်ရှိတယ်အဲ့တော့အခုလောလောဆယ်ရသူတို့နှစ်လကိုခုခံအားသူတို့ရှိတယ်ဆိုရဟာပြနိုင် FDA နဲ့ပေးပြီးတော့ pass လုပ်ပြီးမယ်ပေါ့နော်ဒါနှစ်လက minimum ပေါ့နှစ်လထက်သူတို့ဘယ်လောက်ကြော်နိုင်မလဲကြော်နိုင်လေပိုကောင်းတယ
်အဲဆိုလို့ရှိရင်အခုဆေးဆန်းသက်တာအဲအချိန်ကတော့စောင့်အောင်ပါပေါ့နော
်ချိန်ကတော့စောင့်အောင်ပါပ
ါဆောဆောဒိုးဆိုသူကနှစ်ချိန်ပေးရမယ်ဆိုတာဘယ်လိုပုံစံနဲ့ပေးရလဲနည်းနည်းပြောပြပေးပါဟု
တ်ပါအာသူကပထမဦးဆုံးဟိုစား initial response ဆိုတဲ့ဟာရှိတယ်သူကဥပမာပြောရမယ်ဆိုလို့ရှိရင်အဗီဘုတ်ကောက်ွယ်စေးထိုးတဲ့ဟာလေးကိုဥပမာပြောပါမယ်နော်ကလေးတွေမှာသူဗီဘုတ်ကောက်ွယ်စေးကို course ပြအောင်လို့ထိုးရဲဆိုရင်၃ခါခွဲထိုးရတယ်ပေါ့၃ခါခွဲထိုးပြီးတော့အခါကျမှ booster ဆိုတာဟာနောက်ပိုင်းအသက်ကြီးမှထိုးအုံးကအဲ့ဒီ course မပြည့်အောင်လို့ထိုးရတယ်ဆိုတာပထမအချိန်ထိုးတယ်နောက်လာလေးနည်းနည်းချရတယ်ပြီးဒုတိယအချိန်ထပ်ထိုးတယ်နောက်ပြီးတတိယအချိန်ထိုးအခုဒီတုပ်ကွေးဆေးမှာဆိုရင် covid vaccine မှာဆိုလို့ရှိရင်သူကပထမအချိန်ထိုးမယ်28ရက်ကြာရင်နောက်တစ်ချိန်ထပ်ထိုးမယ်အဲ့ဒီခါကျရင်သူ့ရဲ့ဒီနှစ်ခါထိုးလိုက်ရတဲ့နှစ်ခါခွဲထိုးလိုက်ရတဲ့အတွက်ခန္ဓာကိုယ်တွေကရမယ်ခုခံအားကဘလောက်ကြာကြာခံလဲသူကဘာလို့လဲဆိုတော့ခန္ဓာကိုယ်တွေကဒီသွေးဖြူတွေကသူကပထမအချိန်နည်းနည်းထိုးတယ်ဒုတိယအချိန်ကျလို့ရှိရင်သူကနည်းနည်းမြင့်တဲ့ dose လေးနဲ့သူနည်းနည်းထပ်ထိုးမယ်ဆက်ခါကျရင်သူကဟိုမှတ်ဉာဏ်ကလေ့ကျင့်ပြီးသားဖြစ်သွားတာပေါ့နော်မှတ်ဉာဏ်လေ့ကျင့်ပြီးသားဖြစ်သွားတယ်အဲ့တော့ကျောင်းသူတို့တကယ်တမ်း covid တကယ်အဆစ်ဝင်ပြီ virus အဆစ်ဝင်ပြီဆိုတဲ့အချိန်ကျရင်သူကဓာတ်မခံရဘဲနဲ့ပြန်ပြီးတော့တုံ့ပြန်နိုင်တယ်ပေါ့အဲ့ဒါသူကလေ့ကျင့်ပြီးသား
ဒီကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါကာကွယ်ဆေးထိုးတဲ့သဘောတရားကဘာလဲခန္ဓာကိုယ်ရဲ့ဟိုကာကွယ်ဆေးအနေနဲ့ဘာကိုထိုးသွင်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါကာကွယ်ဆေးဆိုတဲ့ဟာကတော့ကျွန်တော်တို့ဒီခုနကတော့ပြောတဲ့ဒီဘီဘိုးကာကွယ်ဆေးကိုပဲပြန်ပြီးတော့ဥပမာအနေနဲ့ပြန်သုံးမယ်ဆိုရင် virus တစ်ခုမှသူ့ရဲ့ virus တစ်ခုမှယောဂပေးနိုင်တဲ့ဓာတ်ရှိရယောဂမပေးနိုင်တဲ့ဓာတ်ရှိအဲ့တော့ယောဂပေးနိုင်တဲ့ဓာတ်အပိုင်းစလေးတစ်ခုကိုခိုးထဲကိုထည့်လိုက်တယ်ဆိုလို့ရှိရင်ခန္ဓာကိုယ်ရဲ့ခုခံအားဒီသွေးဖြူတွေကသူကဒီ round လဲ့နေတယ်အဲ့ round လဲ့နေတဲ့သွေးဖြူတွေကသူကဒီဓာတ်ကိုသူတွေ့တယ်ဒါကvirus အပိုင်းစပဲဒါအပြင်ပယောဂပေါ့နော်သူကဒါကိုတိုက်ခိုက်တယ်သူတို့မှတိုက်တဲ့လူရှိတယ်နောက်ပြီးတော့မှတ်တမ်းယူတဲ့လူရှိတယ်မှတ်တမ်းယူတဲ့သွေးဖြူကမှတ်တမ်းယူပြီးသွားရင်နောက်တစ်ချိန်တကယ်လို့များဒီလူက virus အစ်စ်နဲ့ထိတွေ့ရတဲ့အချိန်မျိုး virus အစ်စ်ဝင်လာပြီဆိုတဲ့အချိန်မျိုးမှာမှတ်တမ်းလဲရနေလို့သူက record ထဲမှာပြန်ရှာပြီးတော့ဒီဟာမျိုးကငါတို့စီမှာဝင်ဘူးတယ်ငါတို့ဒီလိုပုံစံမျိုးနဲ့တိုက်နေဆိုတဲ့ဟာအဲ့တော့ response ကပုံမြန်တယ်ပေါ့ဒါကကွယ်ဆေးရဲ့သဘောတရားပါအခုဒီ covid မှာဆိုလို့ရှိရင်တော့အခုဒီ Pfizer လုပ်တဲ့ဟာ virus ရဲ့ mRNA ကိုသုံးပြီးတော့ထည့်တဲ့ကာကွယ်ဆေးပေါ့နော် mRNA ဆိုတဲ့ဟာကတော့သူ virus ရဲ့ဒီမျိုးဗီဇတွေကယောဂဖြစ်စေတတ်ကိုထုတ်ပြီးတော့သွင်းလိုက်တယ်သွင်းလိုက်တဲ့ခါကျရင်ခန္ဓာကိုယ်ထဲကမှတ်တမ်းယူတဲ့သွေးဖြူတွေကယူထားမယ်ယူထားပြီးရင်တကယ်အစ်စ်တွေ့ပြီဆိုတဲ့အချိန်ကျရင်သူတို့တုံ့ပြန်မယ်ပေါ့နော်အဲ့ဒါကာကွယ်ပေးတယ်လို့ပြောတာပါဟုတ
်လူတွေမှာ antigen မရှိဘူးသိချင်အောင်ဘယ်လိုလုပ်ကြလဲအဲ့ဒါပြောပြပါ
ဟုတ်ကဲ့သူက viral mRNA ကိုသူတို့ကသုံးတယ်ဆိုတဲ့ဟာ viral mRNA မှာ virus ရဲ့မျိုးဗီဇမှာသူကဟိုဒီအပိုင်းကဒါလုံးမယ်ဒီအပိုင်းကဒါလုံးမယ်ဆိုပြီးတော့အဲ့လိုအမျိုးမျိုးရှိတယ်ပေါ့အခုလုံးမဲ့အပိုင်းလေးကအဲ့ mRNA အပိုင်းလေးကသူကဒီကနေမျိုးဗီဇဆိုင်ရာလေ့လာတဲ့လူတွေကနေဒီအပိုင်းကတော့ယောဂဖြစ်စေတဲ့နေရာကိုအကျိုးသက်ရောက်မှုမရှိဘူးအဲ့ဒီတော့ကြောင့်မလို့ဒါနဲ့ခွဲထုတ်ပြီးတော့ဒီဥစ္စာကိုသူတို့လူတွေအတွက်ကိုအသုံးပြုမယ်အဲ့လိုမျိုးဆုံးဖြတ်ခဲ့တာပါရှင်ဟုတ
်ဒီကာကွယ်ဆေးကလူအတွက်အန္တရာယ်မရှိအောင်တခြားစဉ်းစားပြီးမှလုပ်ထားတယ်ပေါ့နော
်ဟုတ်ကဲ့ဟုတ်သူတွေနဲ့အရင်လုပ်ကြတယ်ပြီးရခါကျရင်သတ္တဝါမဲ့သတ္တဝါရှိအဲ့လိုမျိုးတွေနဲ့သူတို့စမ်းပြီးတော့မှလူတွေအဆင့်ကိုရောက်လာတယ်ပေါ့သတ္တဝါအဆင့်မှာတော့ဘယ်လောက်ပဲအန္တရာယ်မရှိခဲ့ဘူးဖြစ်စေလူတွေအဆင့်မှာအန္တရာယ်ရှိသလားဆိုတဲ့ဟာကိုသူတို့ကအခုဒါကိုစမ်းတာပါစမ်းတော့90ရာခိုင်နှုန်းသောလူတွေမှာအစိတ်တောက်ဖြစ်တာတွေအဖျားပြီးတော့အသက်ပါတဲ့အထိအဆင်ဖြစ်တဲ့ဟာတွေအဲ့လိုမျိုးတွေလုံးဝမတွေ့ရတဲ့အတွက်ကြောင့်တို့ကအခြေအနေကောင်းတယ်လို့ပြီးတော့ပြောရပါရှင်ဟုတ
်နောက်အလားအလာရှိတဲ့ခြားဆေးတွေကိုဘယ်ကုမ္ပဏီတွေကနေစမ်းနေလဲပြောပြပေးပါ
America ဘက်ကဆိုရင် America အခြေစိုက်တခြား company တွေ Johnson & Johnson ရှိမယ် Merck ရှိမယ် Moderna ရှိပါမယ
် McKinsey ဝန်ကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။ဟောင်ကောင်မှာအစ်စ်ပြထမ်းလိုက်တဲ့လုံခြုံရေးဥပဒေနဲ့တခြားလှုပ်ထုံးလုပ်နည်းတွေအရအဖန်ခံရတဲ့ဒီမိုကရေစီရေးပညာပေးလှုပ်ရှားသူအရေးအတွက်ဆက်ပြီးတိုးလာနေပါတယ်။ဖမ်းဆီးတာတွေဆက်လုပ်နေတာနဲ့အမျှတရုတ်ကွန်မြူနစ်ပါတီကဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုတစစီဖြိုခွဲနေသလိုလူအခွင့်အရေးလေးစားလိုက်နာမှုကိုပါပပျောက်အောင်တိုးပြီးတော့လုပ်နေပါတယ်။ဟောင်ကောင်ရဲ့လက်ရှိဥပဒေပြုလွှတ်တော်အမတ်9ဦးအပါအဝင်ဒီမိုကရေစီလိုလားတဲ့နိုင်ငံရေးသမား၈ယောက်ကိုမကြခင်ကဖမ်းဆီးလိုက်ပါတယ်။လွှတ်တော်မှာအခရာကျတဲ့ကော်မတီတစ်ယောက်ကိုဘသူတွေကထိန်းချုပ်တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးမေလ၈ရက်နေ့အစည်းအဝေးမှာအကြိတ်အနေအပြန်အလှန်ညှင်းခုံရုံးရင်းဆန်ခတ်ဖြစ်ခဲ့တာကိုစုံစမ်းစစ်ဆေးဖို့သူတို့ဖမ်းခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အခင်းဖြစ်ပွားပြီး၆လကြာမှဒီလွှတ်တော်အမတ်တွေကိုဖမ်းရတဲ့အကြောင်းကမေကွန်းထုတ်စရာမလိုအောင်ရှင်းရှင်းလေးပါပဲ။နိုင်ငံရေးရည်ရွယ်ချက်နဲ့တရားဥပဒေစိုးမိုးရေးကိုအလွဲသုံးစားလုပ်လိုက်တာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဟောင်ကောင်အစိုးရကဒီမိုကရေစီဘက်တော်သားတွေကိုနှောက်ယှက်ချိမ့်ချောင်နေတာတွေနဲ့အတိုက်အခံတွေကိုနှိပ်ကွပ်နေတာတွေဟာတရုတ်ကွန်မြူနစ်ပါတီအာဏာရှင်အစိုးရရဲ့ဆက်လက်ပါဝင်ဆွတ်ဖက်နေတာကိုမိမောင်းထုတ်ပြတဲ့နမူနာတွေပဲဖြစ်ပါတယ်။ဟောင်ကောင်လွတ်မြောက်ရေးလှုပ်ရှားတဲ့ကျောင်းသားအဖွဲ့ရဲ့အဖွဲ့ဝင်၃ဦးကိုအောက်တိုဘာလ23ရက်နေ့ကဖမ်းဆီးခဲ့ပါတယ်။သူတို့ဟာဆိုရှယ်မီဒီယာမှာခွဲထွက်လွတ်မြောက်ရေးလှုံ့ဆော်တဲ့ post တွေတင်ခဲ့တယ်ဆိုတဲ့တန်တရားနဲ့အမျိုးသားလုံခြုံရေးဥပဒေအရဖမ်းဆီးခဲ့တာလို့ဆိုပါတယ်။အဖမ်းခံရတဲ့ကျောင်းသားကောင်းဆောင်တွေကတော့တိုနီချောင်း၊ကျောင်းသားအဖွဲ့ဝင်ဟောင်းဝီလျံချန်းနဲ့ယန်နီဟိုတို့ဖြစ်ကြပါတယ်။သူတို့ကိုဖမ်းဆီးထိန်းသိမ်းတာတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကပြင်းထန်စွာအပြစ်တင်ရှုံချလိုက်သလိုထိန်းသိမ်းထားသူတွေကိုချက်ချင်းလွှတ်ပေးဖို့ဟောင်ကောင်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံဟာ1984ခုနှစ်ကတရုတ်နဲ့ဗြိတိန်နှစ်နိုင်ငံပူးတွဲကြေညာခဲ့တဲ့လိုက်နာရမယ့်နိုင်ငံတကာဆန်တွေကိုချိုးဖောက်နေတာဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်ကွန်မြူနစ်ပါတီနဲ့ဟောင်ကောင်ကသူ့လက်ဝေကံတွေကဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ကတိကိုချိုးဖျက်ငြိမ်းချမ်းစွာစုဝေးခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပါအဝင်ဟောင်ကောင်ရဲ့လူအခွင့်အရေးလေးစားမှုကိုပါထိပါနှောက်ယှက်နေတာဖြစ်ပါတယ်။ဒါကြောင့်ဟောင်ကောင်ပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကမမမမရပ်တည်နေကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လိုပြပါရရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ညင်ညာထားတဲ့ဂျိုးဘိုင်ဒန်ဟာအရီဇိုနာပြည်နယ်မှာလဲမဲအသာစီးရနေကြောင်းနဲ့အခုလိုအသာစီးရနေတဲ့ဆိုတော့သမ္မတဒေါ်နယ်ထရမ့်ကလက်မခံကြောင်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။အရီဇိုနာပြည်နယ်မှာမဲအလုံးရဲ့69ရာခိုင်နှုန်းရေးတွက်ပြီးစီးပြီဖြစ်ပြီးဂျိုးဘိုင်ဒန်ကသမ္မတထရမ့်နဲ့မဲ10,000လောက်တာနေတာတွေ့ရတယ်လို့ဖော်ပြကြတာပါ။ဒီဇင်ဘာ14ရက်နေ့မှာသမ္မတအစ်စ်ကိုသမ္မတရွေးချယ်ရေးအဖွဲ့ကတင်ဝင်ရွေးချယ်တင်မြှောက်ရမှာဖြစ်တဲ့အတွက်မဲမပြတ်သေးတဲ့ပြည်နယ်တွေအနေနဲ့ဒီဇင်ဘာ10ရက်နောက်ဆုံးထားပြီးမဲရေးတွက်ပေးရမှာဖြစ်ပါတယ်။ COVID-19 ကာယောဂါအတွက်ကာဝစစ်ထုတ်ဖို့ကြိုးစားမှုတွေအနှင်းအမြန်တိုးတက်မှုရှိလာတဲ့အတွက်ဂုံပြူချီးကျူးကြောင်းနဲ့ဒီကာဝစစ်ကိုကမ္ဘာနိုင်ငံအားလုံးကသုံးစွဲနိုင်အောင်လုပ်ရမှာဖြစ်ကြောင်းWHO နှစ်ပတ်လည်ညီလာခံနောက်ဆုံးနေ့ဖြစ်တဲ့တောက်ကြနေမှာ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။နယူးယောက်ချစ်ဆိုင် American ဆေးကုမ္ပဏီ Pfizer နဲ့ဂျာမနီက BioNTech တို့ပူးတွဲဆန့်တန်နေတဲ့ COVID-19 ကာဝယ်ဆေးဟာလူပေါင်း 4,000 ကျော်နဲ့ဆန့်တန်ရမှာရာနှုန်း 90% ထိရောက်မှုရှိတာတွေ့ရတယ်လို့တနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။မြန်မာရွှေပြောင်းလုပ်သားတွေပါဝင်ထိုင်းနိုင်ငံတွင်ရောက်နေတဲ့တိမ့်နဲ့ချီတဲ့ရွှေပြောင်းအလုပ်သမားတွေရဲ့အလုပ်ပါနဲ့တွေ့တက်တန်းကုန်ဆုံးသွားပေမဲ့ထိုင်းနိုင်ငံထဲမှာနောက်ထပ်2နှစ်ဆက်ပြီးနေထိုင်ခွင့်ပေးမယ်လို့ထိုင်းဆိုရကပြောပါတယ်။ဒီလိုနေထိုင်ခွင့်ရသူတွေထဲမှာထိုင်းနိုင်ငံနဲ့နှစ်နိုင်ငံအလို့သမားသဘောတူညီချက်အောက်တရားဝင်လာရောက်လုပ်လုပ်ကြတဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကအလို့သမားတသိန်း3,000ဝန်းကျင်ပါဝင်မှာဖြစ်ပြီးနိုဝင်ဘာလကနေ2021ဒီဇင်ဘာလအတွင်းအလို့လုပ်ခွင့်ပမဲ့တက်တန်းကုန်ဆုံးမဲ့သူအလုံးအကျုံးဝင်မှာဖြစ်တယ်လို့ထိုင်းအလို့သမားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်ခံစားနေရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကျွေးမီတက်တာစီအစီအစဉ်မူပေါင်းတရက်ကို G20 နိုင်ငံတွေကတောက်ကြန်နေမှာသဘောတူချမှတ်လိုက်ပြီးဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာသက်ပါ။
This program has come to you from the Voice of America, Washington.